Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်မေလ21ရက်တောက်ချာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00အထိ American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်လိုင်းဒိုမီတာ32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီဒီကနေ့ညအတွက်အစီအစဉ်မှုကကျမစုမမရှင်တောက်ကြညအတွက်သောရရှင်နေနာဆင်ရမယ်ထိတ်တဲရောက်သတင်းလွာတွေကတော့အချိုးကျကိုစားပြုစနစ်ကျင့်သုံးနိုင်ရေးစစ်ကောင်စီကနေဖွဲ့ထားတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတို့ဒီကနေ့တွေ့ဆုံစင်မှာသဘောတူခဲ့ပါတယ်ဒီလိုပဲဒီအနိုင်ရပါတီ NND ဟာ2020ရွေးကောက်ပွဲမှာမဲမတမာမှုတွေလုပ်ခဲ့တယ်ဆိုပြီးကော်မရှင်ဘက်ကပြောကြားခဲ့ပါတယ်
အဲဒီပါတီနဲ့ပတ်သက်လို့ဥက္ကဋ္ဌရဲ့ဒေဂွန်နဲ့မှာတော့ဒီမဲပထမမှုတွေတွေ့ရတယ်သူနောက်ထပ်ချက်ချုပ်နေတော့ကြာနေလို့ပြောတယ်ဟောတော့ကိုအဲ့ဒါတွေပြီးရင်တော့ဒီမဲတိုင်းတဲ့ကိုရဲဆိုတဲ့အကြောင်းကြားချက်နဲ့အဲဒီပါတီကိုချက်သိမ်းဖို့အနေနဲ့တည်းလို့ပြောပါတယ
်ဒီသတင်းနောက်ပိုင်းမှာပြည့်စုံနားဆင်ရပါမယ်ရှင်နောက်ကချင်ပြည်နယ်မိုးမောင်းမြို့နယ်မြို့တစ်ကုန်းလောစီဟာမှာတော့လက်နက်ကြီးကြီးကြလို့လူထိခိုက်ခဲ့တယ်လို့ရှမ်းမြောက်ပေါက်ကွဲမှုကြောင့်လူ9ဦးသေဆုံးခဲ့ရပါတယ်ချင်းပြည်နယ်ကလေးဖလန်းကတိုက်ပွဲအခြေအနေကချင်ဘက်ကအဖမ်းစည်းတွေနဲ့အတူရန်ကုန်ပါဝင်နိုင်ငံတဝန်းကဆန္ဒပြမှုတွေနဲ့နေရာအနှံ့လိုဖြစ်ပွားနေတဲ့ပေါက်ကွဲမှုတွေကြောင့်နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရေးဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါလိမ့်မယ်ရှင်
စစ်အုပ်ချုပ်ရေးကောင်စီတပ်တွေကတရားလှည့်လို့ဖန်စီတာအရာဝတ်တွေနဲ့ကင်းလဲ့ပြီးတော့လုံခြုံရေးတင်းကျပ်ထားတဲ့အတွက်လက်မော်ထွက်ဆနာပြတာတွေလုပ်ဖို့ခက်ခဲလာပေမဲ့ခုရက်ပိုင်းအတွင်းဆနာပြစစ်ကြောင်းတချို့မှလွှင့်အားပုံများလာပါတယ်။တပေကောင်းဆောင်လူငယ်တွေကလုံခြုံရေးအခြေအနေကိုကြိုတင်လေ့လာပြီးမှအချိန်တို့အတွင်းဘေကင်းကင်းတဲ့စနစ်တကျတပေပွဲဆင်နွှဲလာကြတာပါ။ပောက်ကွဲတံတွေကြားနေရတဲ့ရန်ကုန်မြို့နယ်တချို့မှလူငယ်တွေဥဆောင်တဲ့စစ်အာဏာရှင်ဆန့်ကျင်ရေးဆနာပြပွဲတွေလုပ်ခဲ့ပြီးနယ်မြို့တွေမှာလည်းအာဏာရှင်ဆန့်ကျင်ရေးဆန္ဒပြလှုပ်ရှားမှုတွေပုံစံမျိုးစုံနဲ့အားကောင်းလာပါတယ်။စစ်ကောင်စီကဖန်ထားတဲ့ဆန္ဒပြပြည်သူတွေပြန်လုပ်ဖို့ညှိနှိုင်းချုံ့နှိမ့်မှုမှာအဆင်မပြေရာကချင်းပြည်နယ်မင်းတပ်မြို့မှာဒေသခံကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီကြားပစ်ခတ်တိုက်ခိုက်မှုတွေပြင်းထန်လာတာကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေရသူတွေတိုးလာနေပါတယ်။ဒီအချိန်မှာပဲမင်းတပ်မြို့နယ်ပြည်သူတွေကိုစစ်တပ်ကမစင်မချင်းအကြမ်းဖက်တိုက်ခိုက်နေတာကြောင့်နေရဆုံးခွာထွက်ပြေးရသူနဲ့တိတ်ဆုံးသူတွေတိုးလာတယ်ဆိုတဲ့သတင်းတွေကြလူသားချင်းစာနာမှုအကျပ်အသည်တွေပေါ်ပေါက်လာမှာကိုအလွန်ဆိုရင်ကြောင်းမြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။အယက်သားတွေနဲ့ပြည်သူပိုင်ဆောက်အုံတွေကိုမထိခိုက်အောင်လုံခြုံရေးတပ်ဖွဲ့အလုံးသတိပြုဆောင်ရွက်ကြဖို့ဘေးလွတ်ရာပြည်တဲ့အယက်သားတွေကိုမဟန်တားဖို့စေဝါကုသဖို့လိုအပ်နေသူတွေကိုလုံခြုံတဲ့နေရာမှာစေကုသခွင့်ပြုဖို့အိမ်မှာပိတ်မိနေသူတွေအပါအဝင်အကူအညီလိုအပ်နေကြတဲ့စစ်ဘေးရှောင်ပြည်သူတွေအတွက်လူသားချင်းစာနာမှုအကူအညီတွေကိုတွားရောက်ပေးအပ်ခွင့်ပြုဖို့လဲကုလကြေညာချက်မှာတိုက်တွန်းတောင်းဆိုထားပါတယ်2020ရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တဲ့အတွက် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဖျက်သိမ်းမလားမဲမတမာမှုကျူးလွန်ခဲ့သူတွေကိုအရေးယူမလားစဉ်းစားဆောင်ရွက်သွားမယ်အကြောင်းစစ်အုပ်ချုပ်ရေးကောင်စီကဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်ကပြောပါတယ
်တရားလို့ဒီနေ့ဒီစစ်ပွဲမှာဖြစ်တဲ့ဆော်ဝဲပြေဆော်ဝဲတဲ့ဆက်တဲ့ဆော်ဝဲဖြစ်ပါတယ်အဲ့ဒီတော့ဒီလိုဥပဒေနဲ့လူပြေကြံဒီဆော်ဝဲပြေအဲ့ဒီပါတို့တို့ပိုင်းချက်တယ်ဆော်ဝဲတဲ့ပုံစံကြီးနိုင်ငံတော်စစ်စစ်ဘောင်းနေတဲ့ဆိုပြီးစစ်ရဲတော်ဆရာဆော်ဝဲချက်
ဒီကနေ့နေပြည်တော်မှာကျင်းပတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေတွေ့ဆုံတဲ့အစည်းအဝေးမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးစိုးသိန်းကပြောသွားတာပါနိုင်ငံတော် NLD ပါတီယုံတွေကိုဝန်ရောက်ရှာဖွေတာအဖွဲ့ဝင်တွေကိုဖမ်းဆီးအရေးယူတာတွေရှိပေမဲ့ပါတီယုံတွေကတော့ခုချိန်ထိပြင်ပခြင်းမရှိသေးပါဘူးပါတီဝင်အတော်များများကတော့ထွက်ပြေးသိမ်းရှောင်နေပါတယ်ရွေးကောက်ပွဲအတွင်းမဲမတမာမှုတွေရှိခဲ့တဲ့ဆိုတဲ့ဆွတ်ဆွဲချက်ဟာဖေဗရူလာ၁ရက်စစ်တပ်ကအာဏာရယူရမှာအဓိကအကြောင်းပြချက်ဖြစ်ပြီးတော့နိုင်ငံတကာအတိုင်းဝိုင်းကဒီအကြောင်းပြချက်ကိုလက်မခံသလို NLD ပါတီဝင်တွေကလည်းဒီဆွတ်ဆွဲချက်ကိုညှင်းပယ်ထားပါတယ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲရွေးကောက်ပွဲကိုလေ့လာဆောင်ကြည့်ခဲ့တဲ့နိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့ ANFARA က2020ရွေးကောက်ပွဲဟာမြန်မာပြည်သူဆန္ဒကိုထင်ရှားတဲ့ရွေးကောက်ပွဲဖြစ်တဲ့အကြောင်းမဲမတမာမှုတွေရှိတယ်ဆိုတဲ့ဆွတ်ဆွဲချက်နဲ့အာဏာသိမ်းတာကကြိုးကြောင်းခိုင်လုံမှုမရှိဘူးလို့သူတို့ရဲ့လေ့လာတွေ့ချက်တွေကိုထုတ်ပြန်ခဲ့ပါတယ် မြန်မာနိုင်ငံရဲ့အခြေအနေတိုးတက်မှုမရှိဘူးဆိုရင်ဂျပန်နိုင်ငံအနေနဲ့မြန်မာနိုင်ငံကိုပေးနေတဲ့အကူအညီတွေကိုပြန်စင်စားသွားမှာဖြစ်တယ်လို့ပုဂ္ဂလိကရည်နေမြို့နာမှုတွေလည်းဖြစ်လာနိုင်ခြင်းမရှိနိုင်ဘူးလို့ဂျပန်နိုင်ငံခြားရေးဝန်ကြီးတိုရှီမီတစုမိုတေဂီကဒီကနေ့မေလ23ရက်နေ့မှာပြောလိုက်ပါတယ်
မြန်မာနိုင်ငံအတွက်これまで様々なあの支援を行ってきた国として
ဒီလိုအခြေအနေတိုင်းဆက်ပြီးသွားနေမယ်ဆိုရင်တော့ ODA လို့ခေါ်တဲ့တရားဝင်ဖွံ့ဖြိုးတိုးတက်ရေးအကူအညီတွေကိုပြန်စင်စားတာသမမဟုတ်သူတို့ဘက်ကဆန္ဒရှိတယ်ဆိုရင်လည်းပုဂ္ဂလိကကွန်မြူနတီအနေနဲ့မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတွေလှုပ်လာနိုင်မှာမဟုတ်ပါဘူးလို့ဂျပန်နိုင်ငံခြားရေးဝန်ကြီးကပြောသွားတာပါဂျပန်နိုင်ငံဟာမြန်မာနိုင်ငံရဲ့မိတ်ဆွေနိုင်ငံဖြစ်တဲ့အပြင်မြန်မာဒီမိုကရေစီရဲ့လုပ်ငန်းတွေကိုအကူအညီမျိုးစုံပေးနေတဲ့နိုင်ငံဖြစ်တာနဲ့အမျှမြန်မာနိုင်ငံကိုဒီအချက်တွေရှင်းရှင်းလင်းလင်းပြောပို့လိုတယ်လို့ယုံကြည်ကြောင်းသူကပြောပါတယ်ဂျပန်နိုင်ငံရဲ့ကုမ္ပဏီကြီးတွေဟာလည်းပြီးခဲ့တဲ့နှစ်တွေအတွင်းမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတွေကိုအတော်လေးချက်ထွင်လုပ်ကိုင်လာခဲ့တာဖြစ်ပါတယ်အသေးစိတ်အချက်လက်တွေကိုထည့်မပြောပေမဲ့မြန်မာနိုင်ငံမှာလက်ရှိရှိနေတဲ့လုပ်ငန်းတွေအပြင်မြန်မာနိုင်ငံကိုပေးနေတဲ့အကူအညီတွေအားလုံးဖျက်တောက်သွားဖို့ဆန္ဒရှိကြောင်းဂျပန်နိုင်ငံရဲ့နီကေသတင်းစာကသူ့ကိုကိုးကားပြီးတော့ဖော်ပြထားပါတယ်ကုလလောဆယ်မှာတော့မြန်မာနိုင်ငံကိုနောက်ထပ်အကူအညီတစ်တွေပေးဖို့ဆွေးနွေးနေတာတွေကိုတော့ဂျပန်နိုင်ငံဘက်ကရင်ဆိုင်ထားပါတယ်။မြန်မာနိုင်ငံကအာဏာသိမ်းစစ်အုပ်ချုပ်ရေးကောင်စီအပေါ်အရေးယူတန်ခတ်ပြီးအကူအညီတွေဖျက်တောက်ဖို့မကြာခင်ကမြန်မာအကြီးအကဲတောင်ကလွတ်မြောက်လာတဲ့ဂျပန်သတင်းထောက်ယူကီကီတာဇူမီကဂျပန်အစိုးရကိုတောင်းဆိုလိုက်ပါတယ်။ဒီလိုအကူအညီတွေအားလုံးဖျက်တောက်တာဟာမြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ပြဿနာအားလုံးရဲ့အဖြေမဟုတ်ပေမဲ့လည်းစစ်အုပ်ချုပ်ရေးကောင်စီကိုထိတိယအကြောင်းကြားတဲ့သတင်းစကားတစ်ခုဖြစ်လိမ့်မယ်လို့ကီတာဆူမီကရိုက်တာသတင်းဌာနကိုပြောဆိုပါတယ
်။日本はですね、ミャンマーの民主主義を
မြန်မာနိုင်ငံဒီမိုကရေစီရဲ့တိုးတက်အောင်ဆောင်ရွက်ဖို့ဂျပန်နိုင်ငံဘက်က ODA ပြပဖွံ့ဖြိုးရေးအကူအညီအများကြီးပေးပြီးတော့ရည်နှီးထားတာပါ။ဒါပေမဲ့အခုအာဏာသိမ်းတဲ့စစ်အုပ်ချုပ်ရေးကောင်စီကနှောက်ကြောင်းပြန်လည်နေပါတယ်။တိုးတက်တဲ့အထောက်အထားဘာမှမရှိတဲ့အတွက်ရုပ်သိမ်းဖို့ပြန်စင်စားတာကသဘာဝကျပါတယ်လို့ UK ကီတာဆူမီကပြောသွားတာပါ။မြန်မာနိုင်ငံအကျဉ်းဆောင်တွေထဲမှာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ဖမ်းဆီးထိန်းသိမ်းခံရသူမြန်မာနိုင်ငံသားအများအပြားနှိပ်စက်ညှဉ်းပန်းခံရတဲ့အကြောင်းပြီးခဲ့တဲ့ရက်ပိုင်းအတွင်းအကျဉ်းဆောင်ကလွတ်မြောက်ပြီးဂျပန်ကိုပြန်ရောက်လာတဲ့ကီတာဇူမီကပြောဆိုပါတယ်မြမအရေးပုံသဘောတူညီချက်900ကိုအရှိတောင်အာရှနိုင်ငံများအသင်းအာဆီယံကအများဆုံးထိရောက်စွာအကောင့်ထဲပို့ဖို့အဲ့ဒီသဘောတူညီချက်ကိုပြောင်းပြောင်းတင်းတင်းချိုးဖောက်နေတဲ့မြန်မာစစ်တပ်ကိုတာဝန်ယူမှုရှိအောင်လုပ်ကိုင်ဖို့လူအခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ကတိုက်တွန်းလိုက်ပါတယ်မြန်မာအရေးအာဆီယံအထူးအစည်းအဝေးကျင်းပခဲ့တာတစ်လလောက်ရှိလာတဲ့အချိန်ထိဘာမှပြောင်းလဲတာမတွေ့ရသေးဘူးလို့ဒီကနေ့မေလ23ရက်နေ့ APHR ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အာဆီယံရဲ့တောင်းဆိုချက်ကိုစစ်ကောင်စီဘက်ကဂရုမစိုက်တဲ့အတွက်အာဆီယံအသင်းကြီးအတွက်အချိန်ကုန်ယူတက်တက်ပဲလို့လည်းပြောထားပါတယ်။ဧပြီလကရခဲ့တဲ့အာဆီယံဘုံသဘောတူညီချက်ဟာကောင်းမွန်တဲ့ဆောင်ရွက်ချက်ဖြစ်ပေမဲ့ဒါအပြောသက်သက်မဟုတ်ဘူးဆိုတာတက်တယ်ပြဖို့လိုပြီးလို့လည်းဖော်ပြထားပါတယ်။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.32 kHz 9383ည5.32 kHz 9383ည5.52 kHz 9885တို့ဖြင့်စနစ်တွင်းတွေမှာ5.19 kHz 1505ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင
်။ပေါ့ကြရင်ညပိုင်း VOA American စံရဲ့ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။တပြည့်ချူကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ဥရောပဌာနခွဲကအိန္ဒိယမှာပေါ်လာတဲ့ COVID-19 မျိုးကွဲသစ်နဲ့ပတ်သက်ပြီးမသေချာမှုတွေရှိနေတာမို့အထူးသတိထားဖို့နဲ့နိုင်ငံတကာခီးသွားတာတွေမလုပ်ဖို့ပါတိုက်တွန်းလိုက်ပါတယ်။တပြည့်ချူရဲ့ဥရောပဆိုင်ရာညွှန်ကြားမှု Hans Kluge ကဒီမျိုးကွဲသစ်ချိန်ချောက်နေမှုကိုမနေ့ကအခုလိုမိမောင်းထိုးပြလိုက်ပါတယ
်။ Vaccines?Maybe a light at the end of the tunnel.
COVID ကာကွယ်ဆေးကဥမေနိုင်ငံအဆုံးမှာစမြင်ရတဲ့အလင်းတန်းလေးဖြစ်ကောင်းဖြစ်နိုင်ပါတယ်။ဒါပေမဲ့ဒီအလင်းရောင်ဆူသွားပြီးဘာမှမမြင်တော့တဲ့အထိတော့ကျွန်တော်တို့ဖြစ်မသွားသင့်ပါဘူး။အိန္ဒိယမှာစတင်ခဲ့တဲ့ B.1.617 မျိုးကွဲသစ်ဟာအခုတကြွေးချွေရဲ့ဥရောပဒေသက53နိုင်ငံရှိတဲ့ထင်မှာအနည်းဆုံး26နိုင်ငံမှာတွေ့နေရပါပြီ။ Austria ကနေ Greece နောက် Israel ကနေ Kazakhstan အထိကိုတွေ့လာနေတာပါ။ဒီပိုးသစ်တွေ့သူအများစုကလည်းနိုင်ငံတကာခီးသွားမှုနဲ့ချိတ်ဆက်နေပါတယ်ပြီးတော့သူတို့ကနေတဆင့်ဆက်ကူးနေတာတွေလည်းရှိနေပါတယ်လို့ပြောသွားတာပါတပြည့်ချီကိုညှဉ်းပန်းမှုကလုကဆက်ပြီးလက်ရှိအတည်ပြုသုံးဆွဲနေတဲ့ COVID ကာကွယ်ဆေးတွေကအိန္ဒိယမျိုးကွဲသစ်ကိုနိုင်နေသေးပေမဲ့ဒီမျိုးကွဲသစ်ကိုလည်းဆက်လက်လေးလာနေရုံဖြစ်ပြီးသူ့ကူးစက်မှုကမြန်လွန်းနေကဥရောပမှာစိုးရိမ်ကြီးကြရတဲ့ အရင်ဒီတိမ်မျိုးကွဲတစ်ကိုတောင်အစာထုတ်ဖယ်ရှားနေတဲ့သဘောအထိညံလာနေတယ်လို့ခြောက်ပြလိုက်ပါတယ်ခင်ဗျာ။ Israel နဲ့ Palestine စစ်သွေးကြွတွေကြား၁၇ရက်ကြာအပြန်အလှန်တိုက်ခတ်မှုတွေဖြစ်ပြီးတဲ့နောက်ဒီနေ့မနေ့အပြစ်ခတ်စရက်လိုက်ပါပြီ။ဒေတာစံတော်ချိန်မနေ့၂နာရီကစပြီးအခုလိုအပြစ်ဖို့နှစ်ဖက်တစ်ပြိုင်တည်းလိုလိုညင်ညာလိုက်တဲ့အပေါ်ပါလက်စတိုင်းပြည်သူတွေကလည်းအခုလိုဝမ်းပန်းတသာအောင်ပွဲခံကြိုဆိုခဲ့တာပါအခုလိုဂါဇာနဲ့အစ္စရေးမှာရုပ်ပြက်ပြန်အေးချမ်းခဲ့တဲ့အပေါ်အမေရိကန်သမ္မတဂျိုးဘိုက်ဒန်ကလည်းဟာမတ်စစ်သွေးကြွတွေနဲ့နှစ်ဖက်ချင်းချင်းမရှိအပြစ်ရမယ်ကြောင်းအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကသူ့ကိုမနေ့ကပြောခဲ့တယ်လို့ထုတ်ပြောလိုက်ပါတယ်။ဒါအပြင်ဒီအဖြစ်ခက်ရရေးအတွက်ဂျာဝင်ညှိပေးခဲ့တဲ့အီဂျစ်နိုင်ငံကိုချီးကျူးခဲ့တယ်လို့အစ္စရေးနဲ့ပါလက်စတိုင်းကြားငင်းချမ်းစွာအတူရှင်တွဲဆက်နေထိုင်သွားမယ်လို့မျှော်လင့်ကြောင်းလဲသမ္မတဘိုင်ဒန်ကအလေးနဲ့ထည့်ပြောခဲ့ပါတယ်။အခုလိုအချိန်မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကန်ကလည်းဒီဒေသတွေကိုမကြာခင်သွားရောက်ပြီးအစ္စရေးပါလက်စတိုင်းနဲ့ဘာသာရေးကောင်းဆောင်တွေနဲ့တွေ့ဆုံဖို့ရှိတယ်လို့သူ့တက်တာကနေပြောလိုက်ပါတယ်ခင်ဗျ။အမေရိကန်နိုင်ငံမှာ COVID-19 ကာယောဂါကာလအတွင်းအာရှຫນွယ်ဘွားတွေပေါ်အမုန်းတရားအခြေခံတိုက်ခိုက်မှုတွေတိုးလာတာပေါ်ဆန့်ကျင်ရေးယူဖို့ဥပဒေသစ်ပြဋ္ဌာန်းလိုက်တာကြောင့်ဖြစ်ရှင်းနိုင်ဖို့အလားအလာရှိလာကြောင်းသုံးသပ်သူတွေကဆိုပါတယ်။အရင်မုန်တရားသိမှုဆိုင်ရာတရားသူကြီးလုပ်ခဲ့မှုတဲ့ Pittsburgh တက္ကသိုလ်ဥပဒေကြောင်းကပါမခစတီဗင်ဂယ်ဆန်ကအခုဥပဒေသစ်အောက်မှာရလာမယ့်အရင်းအမြစ်တွေကိုဒေတာဆိုင်ရာအာဏာပိုင်တွေနဲ့အဖွဲ့အစည်းတွေကအမိရဆုတ်ကိုင်အသုံးပြုမယ်ဆိုရင်လူတွေကြားအသိအမြင်မှာတိုးလာပြီးကျူးလွန်မှုဆိုင်ရာအစီရင်ခံမှုတွေနဲ့တရားရုံးဖြစ်ရှင်းမှုတွေပါထိရောက်လာမယ်လို့သုံးသပ်ပြလိုက်ပါတယ်။ COVID-19 မုန်တရားဖြစ်မှုဆိုင်ရာဥပဒေလိုခေါ်တဲ့ဒီဥပဒေသစ်ထဲမှာအမုန်းတရားအခြေခံတိုက်ခိုက်မှုတွေပေါ်ပေါလာရင်တရားရေးဌာနကအချက်အလက်တွေရှာအမြင့်ဆုံးသုံးသပ်ပြီးထိအောင်နိုင်နေနိုင်ဖို့ဒေတာကန်ရဲတပ်ဖွဲ့တွေကိုငွေကြေးနဲ့နှီးပညာထောက်ပံ့ကူညီပေးဖို့ထည့်သွင်းထားပါတယ်။ဒီဥပဒေသစ်ကိုသမ္မတဂျိုးဘိုက်ဒန်အနေနဲ့မနေ့ကအတည်ပြုလက်မှတ်ထိုးခဲ့ပြီးမှသူကအတည်ပြုလိုက်တဲ့ဥပဒေထိအောင်ဆောင်ရွက်နိုင်ဖို့အားလုံးရဲ့နှလုံးသားတွေကိုကြောင်းလဲရလိမ့်မယ်။အမုန်းတရားကိုလက်သင့်ခံတာဖို့အမေရိကမှာနေရာမရှိဘူး။ဒါကိုခလုံးပြွင့်ပေးလက်သင့်ခံတဲ့နေရာမရှိပါဘူးလို့လည်းသမ္မတဘိုက်ဒန်ကဆက်ပြောခဲ့ပါတယ်ခင်ဗျာ။တရုတ်နဲ့ EU ဥရောပသမဂ္ဂကြားကုန်သွယ်ရေးဆိုင်ရာသဘောတူချက်ကမျှတပြီးနှစ်ဖက်လုံးအတွက်အကျိုးရှိသေးတဲ့ဘုံအောင်မြင်မှုကြည့်ပါလို့တရုတ်နိုင်ငံဘက်ကပြောလိုက်ပါတယ်။ဥရောပသမဂ္ဂဆိုင်ရာတရုတ်တန်ကိုယ်စားလှယ်အဖွဲ့ပြောခွင့်ရကမနေ့ကအခုလိုပြောခဲ့ရမှာဒါကတစ်ဖက်ကနေတခြားတစ်ဖက်ကိုမျက်နှာသာပေးအမျက်ထုတ်တာမျိုးလည်းမဟုတ်ပါဘူးလို့ထည့်ပြောခဲ့ပါတယ်။အခုလိုပြောလာတာကဥရောပပါလီမန်အနေနဲ့တရုတ်ဘက်က EU ပေါ်စီးပွားရေးပိတ်ဆို့ထားတာကိုပြန်မယုံသေးသေး၍ဒီကုန်သွယ်ရေးသဘောတူချက်ကိုလွှတ်တော်တဲ့တရားဝင်မပြဋ္ဌာန်းပေးသေးဘူးလို့မနေ့စောပိုင်းတုန်းကပဲဆန်းငံ့ထားလိုက်ပြီးဖြစ်လာခဲ့တာပါ။တရုတ်နဲ့ဥရောပသမဂ္ဂတို့အနေနဲ့၈နှစ်ကြာအချိန်ပေါင်းများစွာအကြိမ်နဲ့ဆွေးနွေးခဲ့ပြီးမနေ့2020ဒီဇင်ဘာလမှအခုကုန်သွယ်ရေးညှိနှိုင်းထားချက်ကိုအဆုံးသတ်နိုင်ခဲ့ကြတာပါ။အခုဥရောပပါလီမန်တောင်းဆိုချက်ထွက်လာပြီးတရုတ်ပြောခွင့်ရဘက်ကတော့အခုလို EU ပေါ်စီးပွားရေးတက္ကသိုလ်ပိတ်ဆို့ခဲ့ရတာကEU ဘက်ကအရင်တရုတ်ပေါ်တစ်ဖက်သက်စီးပွားရေးပိတ်ဆို့တက်ခဲ့တာနဲ့ထိတ်တဲ့ရင်ဆိုင်ခဲ့တာတွေကိုတရားဝင်ပြန်တုံ့ပြန်ခဲ့တာဖြစ်တယ်လို့ပြန်ပြောခဲ့ပါတယ်။ EU နဲ့ပူးပေါင်းဆောင်ရွက်မှုမြင့်တင်ဖို့တရုတ်ဘက်မှကရိုးရိုးသားသားဆန္ဒရှိပြီးသားမို့ EU ဘက်ကသာအလားတူပြန်တုံ့ပြန်ပေးဖို့မျှော်လင့်နေတယ်လို့ဆက်ပြောခဲ့ပါတယ်ခင
်ဗျ။ထိတ်တန်းရောက်သတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ပြပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်လာမယ့်ရွေးကောက်ပွဲကနေစပြီးတော့အချိုးကျကိုစားပြုစနစ်ကိုကျင့်သုံးနိုင်ရေးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့တင်ပြချက်ကိုကော်မရှင်နဲ့နိုင်ငံရေးပါတီတချို့ဒီကနေ့တွေ့ဆုံစင်မှာသဘောတူညီခဲ့ကြပါတယ်2020ပြည့်နှစ်ရွေးကောက်ပွဲတုန်းကအနိုင်ရပါတီတစ်ခုဖြစ်တဲ့ NLD ကမဲမသမာမှုတွေလုပ်ခဲ့တဲ့အတွက်ပါတီကိုဖျက်သိမ်းဖို့စဉ်းစားဆောင်ရွက်နေတယ်လို့စရုပ်ချုပ်ရေးကောင်စီကဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောကြားခဲ့ပါတယ်ရန်ကုန်ကလာတဲ့သတင်းမခင်ဖြူထွေးပြောပြပေးပါရှင်
အချိုးကျကိုစားပြုပြရာစနစ်စစ်တုံးရင်နဲ့ရွေးကောက်ပွဲဥပဒေတချို့ပြင်ဆင်ရေးစတဲ့ကိစ္စတွေကိုနိုင်ငံရေးပါတီတချို့နဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တို့ဒီကနေ့မေလ22ရက်နေ့ပြီးတော့မှတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးပွဲကိုတက်ရောက်တဲ့နိုင်ငံရေးပါတီတွေကအချိုးကျကိုစားပြုစနစ်ကျင့်သုံးဖို့ကော်မရှင်ဘက်ကကြေညာတာကိုလက်ခံပြီးဘယ်လိုပုံစံနဲ့လုပ်သွားမယ်ဆိုတာဆက်ဆွေးနွေးဖို့သဘောတူခဲ့ကြတယ်လို့ပြည်သူ့ပါတီတွဲဖက်အထွေထွေအတွေ့အကြုံနှင့်ဦးကျော်စိုးက VOA ကိုပြောပါတယ
်။ပြည်ရာစနစ်ကိုတော့အများစုကလက်ခံတယ်အဲဒီတိုင်းသွားမယ်လို့ညာလို့ဆိုတာအလုံးကြီးပြီးပေါ့နော်လက်ခံပါလေလက်ခံပြီးတော့ဘလို့ပြရနဲ့သွားမယ်ဆိုတော့တယောက်နဲ့တယောက်တပါးနဲ့တပါးတော့ဒီတော့မတူကြဘူးပေါ့ဟိုသဘောတူညီချက်ရတာကတော့အဲဒီပြရစနစ်နဲ့သွားမယ်အဲဒီအတွက်ကိုဘလို့ပုံစံနဲ့သွားမလဲဆိုတဲ့ကိစ္စကိုတော့ program တစ်ခုလုပ်မယ်နိုင်ငံရေးပါတီတွေရဲ့ဒီစီရဲ့နောက်တာရပ်ပဲ့ဖွဲ့စည်းတွေပါပြီးတော့ဟို program လုပ်ပြီးတော့အဲ့ဒါကိုပုံစံချမယ်ပေါ့အဲ့ဒါလေးတော့သဘောတူကြတာပေါ့ကျွန်တော်စနစ်ကတော့ဒီစီအကြောင်းနဲ့ဆွေးနွေးတာပါကျွန်တော်ကတော့ဒီ2018ဆွေးနွေးပွဲကြီးရဲ့ဒီစီတွေအနိုင်ရပါတီအနေနဲ့တော့ဖွဲ့စည်းတယ်အခုဆိုရင်လည်းကျွန်တော်တို့စက်တက်ကနေပြီးတော့ကျွန်တော်တို့ဒီစီကိုဖွဲ့စည်းတယ်ပေါ့နော်အဲ့တော့အစိုးရနဲ့တစ်ချက်တည်းဖြစ်နေတဲ့ကိစ္စမှာဖြစ်တဲ့လူတွေကြားပါကျွန်တော်ဆွေးနွေးနေတယ
်ဆွေးနွေးပွဲတက်ရောက်ခဲ့တဲ့မွန်အမျိုးသမီးပါတီဥက္ကဋ္ဌမိသိန်းရှင်ကတော့အချို့ကျကိုစားပြုစနစ်ကျင့်သုံးနိုင်ဖို့လှုပ်ဆောင်မှုနဲ့ပတ်သက်လို့သူ့အမြင်ကိုအခုလိုပြောပါတယ်
ဒီအစနစ်ကောင်းတာပြောတာလည်းရှိတယ်တချို့ကတော့တိုက်ပြီးတော့မသိတော့သေးဘူးဆိုတာလည်းရှိတာပေါ့အဲ့ဒီပေါ်မှာဖြေတစ်ခုတော့မထွက်သေးဘူးအခြေစဉ်ဆွေးနွေးနေတုန်းမှာပဲသူကဟုတ်ကဲ့ပါတီတွေရဲ့ဆောက်ရှာမှုပိုင်းကသူအားပေးတဲ့ပိုင်းကြီးကပေါ့နော်ပုံပုံမပြတ်ပဲနဲ့ဟိုဆောက်ရှာနေတဲ့ကြတော့အားပေးတဲ့ပိုင်းပါဒါပေမဲ့အဲ့ဒီဘက်ကဘလို့နှုတ်ချမပဲသွားမလဲဆိုတာစိတ်မဆွေးနွေးဘူးအစမမြင်တဲ့ဘောကတော့ဘလို့ဖြစ်ဖြစ်ပေါ့နော်လူတွေစုံတယ်အမြင်နဲ့ကြတော့ဆွေးနွေးကြတယ်ဒါကိုဘလို့ပြောမယ်ဒီနိုင်ငံရဲ့အေးချမ်းမှုအတွက်အထောက်အကူဖြစ်တယ်လို့ကျွန်မမြင်တယ်လေ
လက်ရှိမြန်မာနိုင်ငံမှာမဲများသူအနိုင်ရစနစ်ကိုကျင့်သုံးနေတာပါအဲ့ဒီအစိုးရလက်ထက်တုန်းကတော့မြန်မာနိုင်ငံမှာဒီမိုကရေစီအခြေမခံသေးတဲ့အတွက်ပြည်အစနစ်ကျင့်သုံးဖို့အဆင်မပြေနိုင်သေးဘူးလို့ NLD တာဝန်ရှိသူတယောက်ကပြောကြားခဲ့ပါတယ်။ဒီကနေ့ရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေတွေ့ဆုံပွဲအတွင်းနိုင်ငံရေးပါတီတွေရဲ့လုံခြုံရေးပါတီဝင်တွေရဲ့လုံခြုံမှုအပိုင်းနဲ့ပတ်သက်လို့တချို့နိုင်ငံရေးပါတီတွေဘက်ကတင်ပြလာတာတွေရှိပြီးလုံခြုံရေးအတွက်တက်ဆိုင်ရာစစ်တိုင်းမှုတွေနဲ့တွေ့ဆုံဆွေးနွေးဖို့တင်ပြတောင်းဆိုတာတွေလည်းရှိခဲ့ပါတယ်။ဒီကနေ့2020အထွေထွေရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဟာမဲမက်သမားမှုတွေလုပ်ခဲ့တဲ့မဲမက်သမားမှုတွေဖြစ်အောင်ကြိုတင်ကြံစီဆောင်ရွက်ခဲ့တယ်လို့ဆိုပြီး NLD ပါတီကိုဖျက်သိမ်းဖို့နဲ့ဆောင်ရွက်ခဲ့တဲ့ပုံကိုယ်တွေကိုနိုင်ငံတော်တစ်ဆက်ပေါက်တွေအဖြစ်စစ်ဆေးစဉ်းစားဆောင်ရွက်သွားမယ်လို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးသိန်းစိုးကဒီကနေ့တွေးဆောင်ပွဲအဖွဲ့မိန့်ခွန်းမှာပြောကြားခဲ့ပါတယ်အရေးယူဆောင်ရွက်မဲ့ကိစ္စအပေါ်ရှင်းရှင်းလင်းလင်းပြောဆိုတာမရှိလို့အသေးစိတ်ကိုမသိရဘူးလို့ပြည်သူ့ပါတီကဦးကျော်ကျော်စိုးကပြောပါတယ်
အဲ့တော့ NLD ပါတီနဲ့ဆက်သက်လို့ဒီဥက္ကဋ္ဌရဲ့ဒေကွန်နဲ့မှာတော့ဒီအဲပထမမှုတွေတွေ့ရတယ်သူနောက်ထပ်ချက်ကျုံတယ်လို့ကြာနေလို့ပြောတယ်ဟောတော့အားလုံးအားလုံးသိပြီပေါ့အဲ့ဒါတွေသိရင်တော့ဒီမဲတိုင်မဲကိုရဲဆိုတဲ့ကြောင်းကြက်တဲ့ NLD ပါတီကိုဖျက်သိမ်းဖို့အနေနဲ့အားချက်လို့ပြောပါတယ်ဟောတော့တခြားသူ့ပါတီတွေကလည်းဒီရေကောက်ပွဲကော်မရှင်ဖိတ်တဲ့အစည်းအဝေးကိုခလာရပါတယ်ဆိုတာတိုင်းကိုတောင်းဆိုရတဲ့ပါတီတွေလည်းရှိပါတယ်ဒီမဲ့မတက်တဲ့နိုင်ငံရေးပါတီတွေနဲ့ပတ်သက်လို့တော့ဒီပါတီတွေမှလည်းအကြောင်းမျိုးကြောင့်မတက်နိုင်တာလည်းရှိနိုင်တယ်ဆိုတော့တို့နည်းနည်းလေးသိခံပြီးတော့တောင်းပြနေတယ်သို့တော့ဟိုလုံးတဲ့အချိန်မှာလုံးတဲ့တာလုံးတယ်လို့တော့ပြောပါတယ်
ဒီကနေ့ရွေးကောက်ပွဲကော်မရှင်ဖိတ်တဲ့ပွဲကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLDချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD တို့အပါအဝင်လက်ရှိတရားဝင်ပါတီတွေရဲ့ထက်ဝက်နီးပါးလောက်ကတော့မတက်ခဲ့ကြပါဘူး။နိုင်ငံရေးပါတီ92ပါတီကိုဖိတ်ကြားခဲ့တဲ့အထက်မှာပါတီ59ပါတီတက်ရောက်ခဲ့ပါတယ်။2020ရွေးကောက်ပွဲကျင်းပခဲ့တဲ့မြို့နယ်315မြို့နယ်မှာမြို့နယ်10မြို့နယ်သာစစ်ဆေးဖို့ကြံတော့တာမို့ NLD ပါတီနဲ့တာဝန်ရှိသူတွေကိုအရေးယူဆောင်ရွက်မှုတွေမကြခင်မှာစတင်နိုင်တယ်လို့နိုင်ငံရေးပါတီတွေကခန့်မှန်းနေကြပါတယ်။NLD ပါတီရဲ့ထိပ်ပိုင်းခေါင်းဆောင်တွေနဲ့ပါတီဝင်အများစုကိုစစ်အာဏာသိမ်းရင်ကစလို့ဖမ်းဆီးထိန်းသိမ်းထားတယ်လို့တချို့ကလည်းပုံမှန်မျိုးစုံနဲ့အမှုဖွင့်ထားတဲ့အတွက်ထွက်ပြေးတင်းရှောင်နေကြပါရဲ့ရှင
်။မက်ခင်ဖြူထွေးပါရှင်ဆက်ပြီးတော့တိုင်းရင်းဒေသတွေဘက်ကစီရေးချင်းတွေကိုပြောပြပေးကြပါမယ်။ကချင်ပြည်နယ်မိုးမောင်းမြို့နယ်ကမြို့တိကုန်းလောနဲ့စီဟတ်ကျေးရွာတွေနားမှာကြာသပတေးနေ့ညကတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတော့ရွာသား2ဦးလက်နက်ကြီးကြီးထိမှန်ပြီးဒဏ်ရာရခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့မှာတော့ပောက်ကွဲမှုဖြစ်ခဲ့တာကြောင့်အနည်းဆုံးလူ5ဦးသေဆုံးခဲ့ပါတယ်။ရန်ကုန်ကလာတဲ့ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကအခြေအနေတွေကိုတော့ကိုရဲနိုင်ပြောပြပေးပါရှင်။
ဒီလစောပိုင်းကတိုက်ပွဲတွေတင်းထန်ခဲ့ပြီးတဲ့နောက်တပတ်လောက်ငြိမ်သက်နေခဲ့တဲ့မိုးမောင်းမြို့နယ်ကမြို့တစ်ကုန်းလုံးနဲ့စီဟက်ကျေးရွာအနီးမှာစစ်ကောင်စီတပ်နဲ့ KIA ကချင်တပ်နဲ့ကင်ကြမင်းည9နိုင်လောက်ကနေ10နိုင်ကျော်လောက်ထိပြစ်ခတ်တိုက်ခိုက်ခဲ့ကြတာပါဒီတိုက်ပွဲဖြစ်ပွားချိန်မှာစီဟက်ကျေးရွာမှာမိဘဲနှုတ်ဖို့ပြန်လာတဲ့စစ်ရှောင်းရွာသား100ကျော် 200 လောက်နီးပါးရှိနေပြီးတော့လက်နက်ကြီးကြီးထိမှန်တာကြောင့်ရွာသား2ဦးထိခိုက်ခဲ့တယ်လို့ဒေသခံ2ဦးကပြောပါတယ
်ဒီရွာသားတွေတော့4ယောက်တော့ဖြီးသွား1ယောက်ကပိုက်ကြည့်ကအဲတရားဝါကျတော့ကြောကုန်းပေါ်မှာဆက်သွားအဲနဲ့၃လုံးလောက်တော့ရှိရလို့ပြောတာပဲအထဲကဦးတော်ပိုက်ရဲ့ဦးတော်မမြင်နိုင်အခုတမုံတွားလိုက်ရင်မနဲ့တရေတမုံတွားလိုက်မနေ့ညတော့
ก็มาเรียนที่ตัวเซนายโจมันนี่อะไรกันล่ะท่านได้จีดีเอาไปอะไรที่ตัวเองนี่เนี่ยมีอะไรไหมเสียงในกูคุณยี่สองยี่เป็นเลยดูดูกันเลยแล้วนั่นจีจีที่เราจะเนี่ยเซลล์เราเปียสีกันจังพี่บ้านเลยอันนี้อ่ะที่เสียงสลองโจมันที่เราเรียนเราว่ากุ้งก็อยากเอามาที่จะเรียนเอาเนี่ยนั่นจีเซลล์เราจะเรียนเนี่ยเซลล์เราเราที่ใครตัวเลย
เสียมาเลยเองมาเลยต่อจ้าเลยที่เห็นก้าวว่าในยอดที่ว่าเลยมันจะมีเจ้าว่าเลยไปต่อจ้าเลยวันนั้นที่อย่างนั้นเดี๋ยวถ้าเกิดช่วงเราอยู่ที่กงล้อเนี่ยสิ่งที่ต้องเนี่ยก็จำเราจะสังเกตุกี่อะไรแล้วได้ใช้เคราะห์พิจารณ์เนี่ยจำเราประกาศนั่นแหละจีนเนี่ยพิจารณาพิจารณ์เนี่ยพี่ว่าเลยที่ได้เพื่อนเนี่ยประกาศบีโอกี่อะไรเป็นใจตาวงกันผมมุ่งหน้าบุกอะไรได้เพื่อพิจารณ์มันกันจ้า
สิ่งสิบก็แล้วนั่นจีเนี่ยเป็นแค่ตาจ้องจีวันนี้ที่ชูมีหลังเปียสีอะไรสีจ้องเปียวไปไหมรู้ที่ไกลเด็ดเรียนออกมาจ้าที่อาจ้องเปียวมาเลยไม่เอาบ่นงงยากชิมมาอันนั้นที่ก่อนสิจะที่ตาเดียวโอ้ยว่าเรื่องเป็นบางกูนี่จีเนี่ยเนี่ยยันที่เด็ดสุดเด็ดเรื่องอะไรจ้าวบ้านนี่ที่กงโลเป็นตาที่ดูทุ่งเอ็นที่ชอบลงดอมมาที่ตีด้วยเลยนี่จีจีจ้าด้วยที่ตีด้วยสุดเด็ดเรียนออก
สิบาทเลยโอ้ฉลองกองเป็ดกูเจ็ดตัวเลยยังก็เช่นมาเจ้าตัวเลยเจ้าตัวรู้เอ็มมาอินดีอิงอะไรมีหลังตัวเลยแล้วจำได้ยี่เล่กงมุกที่ตัวเลยมีชิคายเดชุดาโรมีเจ้าบุโมมามีเนื้อเดินจีอาลูรูเนี่ยเนี่ยเด็กกูที่ไกลสิ่งเดียร์แล้วเนี่ยจีจีประตูก็เปิดขัดเดชุราตีจ้าที่พิจารณาไม่ยากดีบ่าว ทีนี้มันไปมาเลยก็เช่นมีเนื้อเชื้อกูมีอันนี้มาสิ่งสิ่งที่ตัดได้ไล่ปลาอะไรแต่มารู้สิ่งที่ขัดขันยังก็เช่นเรื่องมีเรื่องมาพบยาท่าบาร์เลยผมว่าที่นาวุกการ์มีเด็กกงล้อบักกูเขียกว่าอยากได้ใครเด็กสุรานเนี่ยเชื้อกูมาพิคัดเด็กสุรานเรื่องนั้นไม่ยากจังพี่ว่าเลยผมมองมีเนื้อเด็กพิคัดมุพิคัดเช่นเล่ามาเป้ฉันบีเนี่ยมีเอาไปเป็นลังกูไว้โอชกขันยาดีด้านั้นฉันมีมาก็ถ้าดันจังมาเราบอกว่ามุพิบวากันว่าเลย
ที่บอกว่ามุมาเราเยี่ยมดูอุบาเวงอายุที่ไกลที่ส่งเกเรลูที่ต่างกันอุกากูรูพี่ว่าเลยจ้าไม่ทำทันแล้วนะแต่เราเชื่อในเป้าแล้วตัวนี้ทำทันแล้วที่ส่งตัวลิงอายุเราไม่ใช่เนี่ยที่นั่งเสียงเยี่ยมบุตรแต่ยังอยากให้ใช้พลังงานเราใช่ไหมเยอะเลยบอกว่ามุบีเราพิคัดแต่งใจอ่ะแต่งใจอ่ะเราเอ็งจะพัฒนาพิจารณาใจนะเปลี่ยนเป็นจิตอารมณ์
เดียนาลีตาเปล่าตะเพื่อการอ่ะพี่ลานเสียนี่ยากูนายเรามาปากไว้มุพิบบาบีมีมาสิดักกะบูมูตูปอยตูเนี่ยชาเซนอูเยมูตูจ้าสมิดาเสียวเดียยากเกจาวมาดอยันตะชูเนี่ยจ้าวจ้าวที่ไกลเขมิเมยาดารีเนี่ยนิ่งที่ไกลดามสีจ้าวทุบยันทาวาเลยมาดูเลชเช่พี่เดสุราเรามาพบยาทาวาอูเดียนาลีพี่กูยาดูกูสะดวยมาเลยฟงข้อสูรุไม่ยากเกว่าอู
ก็เช่นมีในไต้หวันเนี่ยเช่นมีในเมียวไปบอกว่ามือในปัตตาบีตั้มรอบแบกูมีเมียในบุสะดวยเก็บไม่เลยสะดวยลุไม่ยากเกว่าคุณเมียก็ยังในเจ้าพี่เกล้าว่าเช่นสบิโรเช่นเนี่ยก็เช่นแบกเช่นในกูเตรียมจะไปจมาร์เลยเช่นมีในกลิ่นเนี่ยพลังมีจามาร์เราสิ่งสิ่งเดนเนี่ยพลังที่ตาแข็งกากวยเอพวย CDF ตัวที่คนในไต้หวันพิบวาบีพลังสีดีเอฟประกาศอุตส่งตัวลูกสิทธิ์ประกาศเลยจะส่งในชิเกบาร์เลยที่ลูกเช่นมีในประมาณใต้ข่ายมือเรียบเช่นในใจมาเป็นมิ้นจันยูการ์ตโชจีวารีมาตักกะที่วิโรสแคนชาในบาร์เลยก็เช่นมีในประมาณรอดจากลูกชาดูตโชโกการ์ในใต้วิโรสิทธิ์ประกาศพันสีเกบาร์เลยที่จะอุปยศยังคงอาลาเรตินโกนิ้งจันพิบวาบีว่าเช่น
เมื่อนั้นเสียที่มันเป็นงาเช่นมีในกลิ่นมือในพลังมือจามาพลังที่ตากันกากวย CDF จะพูดว่า
สิ่งสิ่งใดก็จะเจอได้ใครเขวาร์เลยเพียงแต่ใครมือเรื่อยๆพลังสิ่งเดียวแบบกับตัวอุตส่งเงินเลยหรือตามวิชิตดูดูกับคุณลูกเบี้ยวว่าเลยใช่เช่นนั้นเช่นนั้นวันนั้นเช่นนั้นวันนั้นถ้าพลังเนี่ยจะลีเจอร์มาคือว่าพัฒนาอุตส่งจริงวันนั้นถ้าพลังพลังเนี่ยคิดว่าเรียนสิ่งจะไรหาวะถ้าเราจะโน้ดีอาดีเอฟก็จะโน้ดอะไรสิ่งกูรักเขาจะโน้ดคิดได้ใจป่วยผมเนาะ
อะไรสิทธาเราชอบยาวส่งเนี่ยที่เราทำยาวเราได้ยังเนี่ยปีนี้แต่เราจะนรกเพื่อเราไปยาวส่งเนี่ยที่เจ้าเรามันอยู่ดามะอะไรคุณตลอดเราหักข้ามาพิเศษส่วนหักข้าหักข้าหัวผู้พิมพ์เลือดจันทร์เราพิมพ์มาเลยสิทธาเบิกก็ชอบยาวตีส่งเนี่ยลูกเจ้าวิเมติจ้าที่มันอยู่ในบ้าบูถ้าเป็นมันเลยได้มีเนี่ยมีหน้ากับที่ได้ยามาเมื่อไหร่เนี่ยเสียงนี้ก็สบายสิทธาก็จะสวยทารุจีว่าตายเลยทั่วปีนี้ยาวเลย
ဒီအခြေအနေနဲ့ပတ်သက်လို့တပြေးရွာသားတဦးကအခုလိုပြောပါတယ
်။ရွာထဲမှာတော့လူတွေတယောက်မှနေလို့မရဘူး။တယောက်တော့ဖမ်းပြီးတော့စစ်သားမေးရလို့တယ်ပေါ့ဗျာ။ကျွန်တော်ရွာကန်ဒီဇလန်းတိုင်လို့ဆိုပြီးဖမ်းတယ်ဖမ်းရတာပေါ့။မနေရမနေခင်အစိုးကြီးကတော့မှသူဝင်လာတာခင်ဗျာ။အဲရေလုတ်သားတွေပါလေလက်ရှိတယ်လေကျွန်တော်ဘုရားရေလုတ်သားတွေလည်းလုတ်ခွင့်မပေးဘူးလုတ်ခွင့်မပေးဘူးညဆုံးဒီလိုအမေဒီလိုတနက်ပြစ်ပြီးတော့ကျွန်တော်တော်ရီမစင်ကြဘူးရေလုတ်သားမလုတ်ကြဘူးဒီလိုအမေတခါလေဥပဒေရိုက်ပြီးထုတ်ပြန်ထားတာအဲခုကတော့မနေ့ကတော့သူတို့ကနောက်ကွာကား၅စီးထက်လာတယ်ဆရာအဲ၅စီးဆက်လာတော့ကျတော့အဲ့မှာတော့စကားမစိုးတတ်တဲ့လူတွေပါပါတယ်တိရုပ်တီလို့ကျွန်တော်တို့ကသူတို့ပြောကြတယ်ဆရာတဲ့အဲ့ကြကျွန်တော်တို့ဒီရွာလေတယောက်မှမနေရဘူးဘုန်းကြီးရှောင်းချရှားကြတာဆိုသူတို့ရွာထဲမှာပက်လေကျွန်တော်တို့ဘာမှမသိတာဘူ
းစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေကြားပြစ်ခတ်တိုက်ခိုက်မှုတွေနေရာတချို့မှာဖြစ်နေလို့နေရဲဆွန့်ခွာစစ်ပေးရှောင်နေရသူတွေပုံများလာတယ်လို့စစ်တပ်ကတပ်ဆွဲထားလို့ထွက်ပြေးနေရတဲ့ခြေရွာတွေလည်းအများအပြားရှိလာပါတယ်ဒါ့အပြင်တပ်ကြွလှုပ်ရှားသူတွေကိုဖမ်းဆီးမှုတွေကလည်းတိုးမြင့်လုပ်နေတာပါကချင်ပြည်နယ်မြေကြီးနားမြို့ကတက်ကြွလှုပ်ရှားသူ2ဦးဖြစ်တဲ့ဆိုင်းနုပန်နဲ့လွန်ဆောင်တို့အပါအဝင်လူငယ်5ဦးကိုစစ်ကောင်စီကအရက်ဝက်အင်စီကားတွေနဲ့တိုက်ပြီးဖမ်းဆီးသွားပါတယ်။လက်ရှိမှာတော့ရဲစခန်းမှာစစ်ဆေးတာတွေလုပ်နေတယ်လို့သူတို့နဲ့နှီးဆက်သူ2ဦးကပြောပါတယ
်။အဲဒီနေ့မှာသူတို့ဆိုင်းနုပန်ရဲ့အဖိုးကတေသွားတော့အဲသူတို့ဒီကချင်ခရီးရင်တိုင်းမှာတမ်းလို့တဲ့နေရာမှာလမ်းမှာရဲကားနဲ့စစ်ဒီအရက်ဟာလေဒီအရက်ကားနဲ့ပေါ့နော်အဲဝင်းတိုက်ဆန်လာရတာပေါ့နော်အဲ့မှာဆယ်မီပန်နဲ့လုံချောင်းရင်တော့ပြောတခြားလူငယ်ရက်စရီ၃ယောက်ပါသွားတယ်အမှ၅ယောက်ပေါ့နော်ဒီနေ့ဖမ်းခံရတာကျွန်တော်တို့ကဆုံးစားလာတော့ခုရက်စမ်းပါစစ်နေတော့မင်းသိလို့ရှိရတော့ဟုတ
်သူတို့နှစ်ဦးကလက်ထပ်ဖို့စိတ်ဆက်ထားသူတွေဖြစ်ပြီး2020ရွေးကောက်ပွဲအတွင်းကချင်ပြည်နယ်ပြည်သူ့ပါတီမှပါဝင်ရှင်ပြိုင်ခဲ့တဲ့ကိုစလေလောင်းတွေလည်းဖြစ်တယ်လို့ကချင်ပြည်နယ်အရေးရှိဆုံးကနေတက်ကြွစွာပါဝင်လှုပ်ရှားနေသူတွေလည်းဖြစ်ပါတယ်ခင်ဗျာ
ကိုငိမ့်ညံပါရှင်ဆက်ပြီးတော့နိုင်ငံတခွန်းကဆန္ဒပြပွဲတွေအကြောင်းဆက်ရအောင်ပါဆရာနာရှင်စနစ်စန့်ကျင်ဆန္ဒပြမှုတွေကိုရန်ကုန်မြို့အပါအဝင်နယ်မြို့တော်တော်များများမှာဒီကနေ့မှလည်းဆက်လုပ်ခဲ့ကြပါတယ်လုံခြုံရေးအခြေအနေကြောင့်အချိန်တိုအတွင်းအကျဉ်းယုံဆန္ဒပြကြတဲ့ပုံစံမျိုးတွေလည်းဖြစ်လာပါတယ်နမ်ခမ်းမြို့မှာတော့တချင်းတွေတီဆိုပြီးတော့ဂီတတပိတ်ဆင်နွှဲခဲ့ကြပါတယ်တချိန်ထဲမှာပဲနိုင်ငံအနှံ့မှာတော့ပောက်ကွဲမှုတွေဖြစ်ပြီးတော့ထိခိုက်ဒေဆုံးမှုတွေရှိပါတယ်ဒီနေ့အခြေအနေတွေနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုဆက်ပြီးတော့ပြောပြပါမယ်။ရန်ကုန်မြို့မှာလုံခြုံရေးအခြေအနေကြောင့်လူအများပြားပါဝင်တဲ့ဆန္ဒပြစစ်ကြောင်းတွေဒီကနေ့မထွက်နိုင်ခဲ့ကြပါဘူး။ဒါပေမဲ့မြို့နယ်တချို့မှာတော့လူငယ်တွေစုဝေးပြီးဆန္ဒပြခဲ့ပါတယ်။တင်ငန်းကျွန်းမြို့နယ်တွေကဆန္ဒပြစည်းတဲ့မှာဒီကနေ့မနက်ပိုင်းမှာတော့မြို့နယ်အလိုက်လူငယ်တွေဥဆောင်တဲ့ဆရာနာရှင်ဆန့်ကျင်ရေးဆန္ဒပြခဲ့ပါတယ်။မျိုးနယ်အစုံကဆန္ဒပြစစ်ကြောင်းတချို့ပူပေါင်းခဲ့တဲ့ဒီသပိတ်မှာတော့လူငယ်တရားဝင်းကျင်လောက်စုဝေးခဲ့ကြပြီးမိနစ်ပိုင်းအတွင်းမှာပဲလူစုခွဲနိုင်ခဲ့ကြတယ်လို့ဆန္ဒပြပွဲမှာပါဝင်သူတဦးကပြောပြပါဗျ
။ရန်ကုန်မှာတပ်နယ်အားစုကပြင်းလဲတာများတယ်ဗျ။များတော့ဒီအုပ်စုပိုင်းကြီးပြတ်ဆက်ကောရန်ကုန်မှာလောလောဆယ်ဒီအခြေအနေတွေကြောင့်ဖြစ်တာပေါ့နော်။ဖြစ်တာကြောင့်အကြမ်းမှာပြန်ဆက်လို့ရမယ့်ပုံစံတွေဒီမှာတိုင်နေနေရပါတယ်ရှိပါတယ်ဗျ။
စေယောချုပ်ရေးထုတ်ပြန်ထားတဲ့လှိုင်းသာယာဘက်မှာလည်းလူငယ်တွေဥဆောင်တဲ့လျှက်တရက်ဆန္ဒပြတာတွေလုပ်ခဲ့ပါတယ်။တကုံမျိုးတင်မြောက်ပိုင်းမြို့နယ်နဲ့ကမာရွတ်မြို့နယ်မှာလည်းလူမဲသပိတ်အိမ်တွင်းသပိတ်တွေဒီကနေ့လုပ်ခဲ့ပါတယ်။ဆရာနာရှင်ဆန့်ကျင်တဲ့သူတွေကိုစေယောချုပ်ရေးကောင်စီကနေနေညညလိုက်ပြီးတော့ဖမ်းဆီးပစ်ခတ်နေတာကြောင့်လူလူကြားမှာစိုးရိမ်ကြောက်ရွံ့မှုတွေဖြစ်နေတာပါ။ဒီလိုအခြေအနေမှာတော့ဆရာနာရှင်ဆန့်ကျင်လှုပ်ရှားမှုတွေလူလူကြားမှာတဖန်ပြန်ပြီးတော့တက်ကြွလာစေဖို့ခွန်အားဖြစ်စေတဲ့တချင်းနေနဲ့နမ်ခမ်းမြို့မှာဒီကနေ့ဂီတာတပိတ်ပြုလုပ်ခဲ့ကြတာလို့တပိတ်ဥဆောင်ကော်မတီဝင်တဦးကပြောပြပါတယ်
။ဒီနေ့ကတော့ဂီတာတပိတ်ကိုသူတို့လူငယ်တွေနဲ့ခွန်အားဖြစ်တဲ့တချင်းနေနဲ့အားများပြည်တွေအားလုံးအရင်နဲ့ပိုရောက်ဖို့ဆိုတဲ့သဘောဥဒီပြောလုပ်ဖြစ်ကြတယ်။ကျွန်တော်တို့ရဲ့ပုံစံတစ်မျိုးပေါ့လှူရှားမှုတစ်မျိုးနဲ့ဒါကျွန်တော်တို့ကပြည်သူတွေရဲ့ဇင်ရဲ့ကိုရောက်အောင်ပြန်ပြီးတော့ပြတဲ့သဘောပေါ့နော်။ခါတိုင်းရက်တွေကတော့ကျွန်တော်တို့တိုင်းရပိုင်းနဲ့လုပ်တယ်နောက်ဒီခါကြောင်ကြီးနေမှာလိုက်ပြီးကျွန်တော်တို့ကြွေးကြော်တဲ့အနေနဲ့လိုက်ကြတယ်နောက်မြို့ပေါ်မှာပဲတခါရုံးပိုင်းတွေပေါ့ရုံးပိုင်းတွေမှာလိုက်ပြီးကျွန်တော်တို့ကြွေးကြော်ပြီးတော့သူငယ်တွေနဲ့ဖွဲ့ပြီးတော့တိုင်းပြန်လိုက်တော့တယ်နောက်လမ်းလျှောက်ပြီးတော့လက်တွေပေါ့လက်ကြီးတော့ကျွန်တော်တို့ဆန္ဒပြတယ
်မကွေးတိုင်းမြိုင်မြို့နယ်တောင်ပိုင်းဆုံးမှာတော့ပညာရေးဝန်ထမ်းတွေနောက်ကျောင်းသူကျောင်းသားတွေနဲ့အရွယ်ဆုံးပါဝင်တဲ့မြိုင်လူထုကဒီကနေ့မှလည်းဆရာနာရှင်ဆန့်ကျင်ရေးဆန္ဒပြခဲ့ကြပါတယ်ဆရာ့ချုပ်ရေးကောင်စီရဲ့အကြမ်းဖက်ဖိနှိပ်မှုကိုစိုးရင်ပေမဲ့ဆရာနာရှင်စနစ်တည်မြဲမနေဘူးဆက်ပြီးတော့တွန်းလှန်နေရတာလို့မြိုင်တပိတ်ဦးဆောင်သူတူကပြောပြပါတယ
်၃ဦးရှု၄ဦးရှုလောက်ရောက်တာပေါ့ဗျာကျွန်တော်တို့ကတော့မြိုင်နယ်တောင်ပိုင်းဆုံးမှနေပြီးတော့လှုပ်ရှားကြတာကိုအဲအား၃လောက်တည်းရှိတဲ့အတိုင်းတပိတ်ဒီကနေ့တော့မပါလိုက်
မနေ့ပိုင်းကြည့်တဲ့ဒီလေလေးရပါဗျာ။နောက်ကြောက်တော့ကြောက်ရတာပေါ့ဒါမျိုးကျွန်တော်တို့တန်တာဒီမိုကရေစီရဖို့ရဲ့ဆရာနာရှင်စနစ်ဒါဒီမြဲမနေဘူးရတဲ့ကအဓိကလေးကျွန်တော်တို့ရဲ့တာဝန်ဒီလူတို့ရဲ့တာဝန်ဝတ္တရားပဲပေါ့။မန္တလေးမြို့မှာတော့တပည့်မျိုးတပည့်စမှုစုပေါင်းတပည့်စားတယ်တပည့်စီကြောင်းတွေကအရင်နေ့တွေကထက်လူပိုများလာပါတယ်။ဖားကန်၊တဝဲ၊လောင်းလုံ၊ကလေး၊မုံရွာကြောင်မဲ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ตามวันนี้เนี่ยมีการยูกาเซลีมาได้มาเลยเนี่ยในบางงานปงตะลงปากเวรวาเลยตอนนี้มีเซนีมีป่วยมาเลยที่กันนี้มันในบางงานปากเวรมุ่งพิเคบีโร่ลูดูดันยาแค่วาเลยปากเวรมุ่งจวนที่ใครแค่ดูกาเยาวิวิทาร์เลยเยตตาตูพิบีปากเวรมุ่งจวนยาชีเดทันยาจังเตยส่งตัวเลยลูดีตาแค่นี้ก็เปลี่ยนไปไม่วิวิกาตีชาอดีตไม่เปลี่ยนในที่บ้านเช่น
ฟิวเอเมริกันตั้งยังต้องจ่ายเงินไปซีจีนิโกนาซินยาราพิบาร์เลชินอคูซาบิโรอพัสเซกันาซีจีนิเรกาเมื่อต้องมีการนั่งอินซงตินซาเบจมาเลยเสียหน้าเต็มหัวเจ้ามองดูกูยาวในตัวพิจารณาเช่นนี้อะไรมีมาปีดูเรื่อยๆเลี้ยงเอามีนซงยาเซจมาเลยลูกเลี้ยงลุงเอพ่อกับแม่ตีดีเวลุงอับยาบาร์เลยอเมริกันบีดังจุยเอ็มยูโรวอชิงตันดีซีอันนี้ปีนี้เรกาเมื่อมาลุงเอเรเนสุจิทาร์เลี้ยงลุงเอพ่อฮะนัทเอาสังอาคุณเอกาลูกาซาบิโรเมื่อมาปีดู
ဒီဝေလင်းပြည်ဝေးအတွက်အခုလိုအချိန်ပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်နော်ဟုတ်ကဲ့ပါဟုတ်ကဲ့မြန်မာနိုင်ငံမှာဒီဖေဖော်ဝါရီလတရက်ဆီယနာသိမ်းပြီးတဲ့နောက်ပိုင်းကစလို့ပေါ့နော်ဒီပြည်ပနိုင်ငံဒီမှာရောက်နေကြတဲ့မြန်မာတွေအထူးသဖြင့်မြန်မာလူငယ်တွေဆိုလို့ရှိရင်လည်းမြန်မာရေးနဲ့ပတ်သက်ပြီးတော့သူတို့နိုင်တဲ့ပကနေတနိုင်တဲ့ပိုင်းလုံနေကြတဲ့ဆိုတော့ကျွန်တော်တ
the Aliang Sue, Lunga Puesi, Puesi, or the Niman and Go, the Nine of Adapagani, Pampo, Bidis Rau, which are Chiare. Ero, Dima Atika, Bari, Lupitle, Niman and Leshi Pinny, Chini, Aboma, Divagani, Biro, Bari, Sanga, Kitle, Surago, Piopia, Bivala.
So, what do you do? The Puea, no, in Natal Sanaria Saga. He very Chitonga, a Jew, the Kuni, Babu Gere, Yamongoli Shabio. The DMV area, one out, a little sick to go to Lunary Subi, a prehita, a little low jai. Now, top of the area, the Toro Javi, a little officially home, one out, a kujama, a kupi, a palo, CRPH net, a tabio, Omotia, a little bonga, munuinet, Senator Jack, Obi or O, Bambu Vini, a little bacalonia, Yamongori, the young boy, a lote, a lunuide, gout, a little lote, home.
Sir Suluraga, the Alia Lunia Puedi. Akuma Polara Mahoku, Yamananga, Yama Pidu, a dress, Luette, Kuni, and Bujo, Sabio, Puesi, Lumia Puebono.
Potash, Nina, the Kura, Mogono, the Alumio, Hoshebe, Parachi, the Europe, my letter, Ku, Tokayoni, the solution, the Rapman, the Lumedia, who say up to them, your Alumio, and Yana Jamu Shabi, a
Akuso, Yamananga, Mata, Pianlia, Tijima Machetuare, Siana Dinaje, Pansitin, Pinimu, Nai Pilare, Sipito Cadele Pilares, Ro, Dilu Joni.
ยาเนี่ยမြန်မာပြည်သူတွေအတွက်လက်ရှိမှာဒီအလင်းအောင်လုံးရဲ့အဖွဲ့အနေနဲ့ကဘလူပုံစံနဲ့အကူအညီတွေကိုပေးနေပါလေ။ဟုတ်တင်းရုပ်အခုဒီရပါတော့နော်။CDM လုတ်တဲ့လုတ်ဆောင်နေတူရဲ့ကောင်းတွေကိုတင်းရုပ်ဒီဘက်ကထောက်ပံ့ပေးနေပုံလားစတိုင်းရှိပြီ။အဲ့ဒါတင်းရုပ်လာတိုင်းအခုပတ်စံဆိုလို့ရှင်တင်းရုပ်လာတိုင်းအလိုမျိုးအစားတောက်တွေနဲ့အလိုပေါ့နော်အစားတောက်တွေကကိုယ်တိုင်ချက်တယ်လူင
ပြီးတော့ဒီဒေးတို့ရဲ့အစီအမံညာဒီအမောင်ကြောင်းနေတဲ့အိမ်တမပြနိုင်ငံလူနိုင်ငံသားတွေကိုဒီကအလင်းအောင်ပေးကြတာအဲ့တော့အဲ့ဒါကြောင့်ပြီးတော့ဒီနာမည်လေးကိုအလင်းအောင်ဆိုပြီးအဲ့လိုပမာလူတွေအတွက်အဲ့လိုမျိုးပေးခဲ့ရတယ်ဖြစ်ပါတယ်ဟုတ်အခုဘောနော်ဒါနေနိုင်ငံတကာမှာရှိနေကြတဲ့ဒီလူငယ်တွေမြန်မာတွေတွေမဟုတ်ဖဲနဲ့တခြား ဒီဟောင်ကောင်တို့ကိုရီးယားတို့အဲ့လိုလူငယ်တွေလည်းနောက်ပိုင်းမှာဒီပြည်ပမှာပေါ့နော်မြန်မာကြီးနဲ့ပတ်သက်ပြီးတော့လုပ်နေရတဲ့အဲ့လိုလူငယ်အဖွဲ့တွေနဲ့ရောပူးပေါင်းဆောင်ရွက်တာမျိုးတွေရှိသလားဒါမှမဟုတ်လို့ရှိရင်ကိုယ့်ရဲ့ဒီအလင်းရောင်လူငယ်အဖွဲ့အနေနဲ့ကရန်ပုံငွေရှာတာတခုရဲ့လို့လုပ်တာလားတခြားမြန်မာနိုင်ငံရဲ့လက်ရှိအခြေအနေပေါ်မှာဟိုပံ့ပိုးပေးနိုင်မယ်လှုပ်ရှား
ที่เชียร์ไอ้คนเนี้ยคอมมูนิตี้เชียร์ลูเวนเนี่ยตีรูปปูบ้าไม่ฟังยาเด็กบางทีก็ตัวเรียลเลยตัวก็มาเลยทั้งตัวเชียร์ตีรูปอภิปรายมีอภิเคราะห์ตัวมาสานานาเลยที่เชียร์ตีรูปที่ประมาณลูเรียบอ่ะแล้วตัวที่รูปคือสี่เดียมลงเนี่ยตัวรูปฟิวเจอร์เนี่ยส่วนตีรูปลักษณะอะไรวะเนาะคือตีรูปที่อาหัวเสียพี่เชียร์กูเทนเลี้ยงเลยไล่เนี่ย
กงลงมันเนาะไอ้มาปูบ้ามีสองเนี่ยจ้าไว้ตัวเราเลยตีรูปลงมือสูงไว้สานาได้ชิบอย่างเงาะพอมาดีอะตัวเองตัวสูงอย่างเครื่องลุยเนี่ยโหตบกับไอ้ตีรูปมีเดินทางเนี่ยต้องเจ็บชิบว่าเนาะเออเบลล่าดันชาติอยู่สับตีรูปลูกตัวมาเลยถ้าก็ยายขนาดลูกจ้าละน่าก็สับตีรูปดีรูปมีดีตั้งปูมวยสับลูกตัวปูด้วยลูกชามวยสับชิ้นเนี่ยอุ้มละ
อาชีพมาว่าตีรูที่มาเรียนมาเยอะเปล่าตีว่ารู้เช่นเลยโหอันนี้อ่ะชาวบุตรตีว่าสลบมาว่าไอ้ลูกแม่เนี่ยแม่โมเนาะแล้วมันบอกยาวตัวเองตีรูเพื่อนเนี่ยเลยไล่ตีรูเนี่ยปูตามเนี่ยชาวแม่มาว่าไอ้ประมาณนี้ก็รวยเนี่ยเขาแกตีรูที่ปีต้ามาเสียดูเนี่ยตีรูสู้ซีตีรูกูรู้ปั้นปูมวยกันตีรูอันเดียวเราที่ควาริขึ้นในเมลุยอดเช่นเลยแต่แกอดที่ยาวมูเสียดูเขาขันใจละ
ตีรู้ว่าโหที่อาดีตการนี้วะเนาะดีตการนี้เป็นจริงไหมสุดเลย
CDM นี้ตีรู้ว่าเท่าแบบนี้จะไงวะเนาะไอ้CDM นี้ที่มาจากตีรู้ว่าเลยที่อาไหนมาเลยไอ้เราอาจจะตีรู้ว่าเลยที่ลูกสาวนี้ตัวเองเขาใน CDM นี้ตัวตีรู้ว่าที่นี่ไอ้ประสาวที่จะไปเท่าแบบนี้ไงวะเนาะอะไรเงี้ยอาจจะ
CDM กูเท่าแบบเช็ดตาบ้าเลยโหตีรู้
เขาบอกว่าตู้ลูกจันทร์ตัวลูกไม่เอาเลยตู้ลูกจันทร์ตัวลูกฉันตีรัวชงว่ามาไอ้เราตู้ลูกมาตัวไหนเอาตู้ลูกลาจีย่างนี่เขาตีรัวเนี่ยเท่าเป็นตีรัวมาไอ้เราตู้ลูกนายเอาไหนเอาไหมไอ้เราซีดีเอ็มลาลูเรียวโอ้อาจารย์ท้าวตีรัวที่ยานี่เท่าเป็นไหมส่วนเท่าเป็นมุกอะไรยังไม่ได้ยังได้แต่เนี่ยตัวลูกฉันที่แกลูกเฉดียาไม่เอาไปชินีมาเลยส่วนกูว่าจะนายจะนายไม่เท่าเป็นไหนนะส่วนถ้าก็ที่ยาวเดือดเทียนละ โอเคตีร မှာတကယ်လုံလိုအပ်နေအောင်တီးတို့ထောက်ပံ့နေနေပါအဲ့တော့တီးတို့ဒီလူငယ်အဖွဲ့တစ်ဖွဲ့တည်းမဟုတ်ဘူးဒီပမာပြည်ကနေဒီလိုနိုင်ငံခြားကိုရောက်လာတဲ့သူတွေလည်းတခြားအဖွဲ့ရှိရယ်နယူးယောက်ကနယူးယောက်ကအဖွဲ့ရှိရယ်အဲ့တော့တီးတို့ကတော့တီးတို့တစ်ဖက်တစ်နေရာနေရောတီးတို့ထိရောက်တယ်လို့ထင်ပါတယ်ဟုတ်
အဲ့တော့အခုလက်ရှိမြန်မာနိုင်ငံမှာအခုဖြစ်နေတဲ့အခြေအနေတွေဒီလူငယ်တွေအသက်ပေးနေရတဲ့အချင်းထောင်တွေတည်းထိဖန်ဆီးခံရပြီးတော့နှိမ့်ဆက်ခံရတဲ့အခြေအနေတွေလည်းရှိနေတယ်ကိုကိုယ်တိုင်ကလည်းလူငယ်အမျိုးသမီးတယောက်လည်းဖြစ်တယ်ဆိုတော့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီလိုတွေနေရတဲ့အခါမှာဘယ်လိုခံစားရလဲ
ဟောတီရီကဗမာပြည်ကနေအဲ့လို9နှစ်သမီးလေးကထွက်လာပါဘောနော်တီရီဗမာပြည်အကြောင်းကိုအမှန်တမ်းပြောရင်အရင်ကအကောင်းကောင်းရင်တိတ်မတိလာဘူးနေရရပါတယ်ဒါပေမဲ့တီရီအရန်ဖြစ်တဲ့စိတ်ကတော့ TV ရဲ့စိတ်ထဲမှာရှိတယ်မြန်မာဆိုပြီးတော့ TV ပါတီခံယူရယ် TV က American citizen တယောက်ဒါပေမဲ့ TV ပါတီမြန်မာဆိုပြီးတော့ TV ခံယူရယ် TV ချစ်လဲချစ်တယ်မြန်မာပြည်ကိုအဲ့တော့ဟို TV ဘေးနေရာရောက်ရအောင် TV ကကူညီပေးခြင်းနဲ့စိတ်ကတော့ TV မှာရှိတယ်ဒါ TV အဲ့လိုစိတ်မကောင်းကိုကဒီမှာဆန္ဒပြပြီးတော့ဟိုသူတို့ထောက်ပံ့နေနိုင်တာပဲလုပ်ပေးနိုင်တယ်ဟိုမှာဆိုလို့ရှင်လူတွေကပေးကြရဲကို့အရွယ်တီးထထောင်ငယ်တည်းရဲ့တချို့ကောင်းမလေးဆိုတီးစိတ်မကောင်းဘူးเนาะအဲ့လိုမျိုးကြီးရလို့ရှင်အဲ့တော့တီးရဒီဘက်ကနေပို့ပြီးတော့ကုညီသေးတဲ့သိပို့ရှိတယ်အဲ့လိုမျိုးငဲတဲ့အဲ့လိုတည်င်းတွေတွေ့တိုင်းပို့ပြီးတော့ကုညီသေးတဲ့သိရှိသွားပါတယ်ဟော
အဲဆိုဆိုပြောတယ်မြန်မာပြည်ကိုချစ်တယ်ကိုကလည်းမြန်မာပြည်မှာမွေးခဲ့အောင်ဆိုတော့အဲ့တော့ကိုချစ်တဲ့မြန်မာပြည်ဒီတိုင်းပြည်ကိုဘယ်လိုပုံစံနဲ့မြင်ကြလဲ
တီးရအော်ဘောနော်ပြန်ပြီးတော့အလင်းပြန်ရကျင်တဲ့လူတွေအခုဆိုလို့ရှိရင်အပြင်မထွက်ရဘူးအဲ့လိုတီဗီမြင်စင်ကျင်တာကတော့ဒီဗမာပြည်နိုင်ငံလူနိုင်ငံသားတွေတီဗီအာနာရှင်စနစ်အောက်မှာတီဗီမနေစေကျင်တော့ဘာဖြစ်လဲဆိုတော့တီဗီအဖေနဲ့အမေကလည်း88တောင်းကကြုံခဲ့ပြီးပါတယ်သူတို့အများနဲ့တီဗီကိုသူတို့ပြောပြရဲ့ပုံစံတွေကိုကြားလို့ရင်တီစိတ်မကောင်းအဲ့တော့နောက်လူမျိုးတွေကိုလည်းတီမကြုံသေးကြဘူးနောက်အခုဆိုလို့ရှိရင် generation generation wide ပေါ့နော်တီဗီအဲ့လိုမျိုးမကြုံသေးရင်တော့တီဗီသူတို့ဟိုကျမ်းမာရေးအရာပညာရေးအရာတိုးတက်ချင်တယ်ပေါ့နော်အဲ့ဒီမှာပြည်ကြီးကိုပြီးတော့ပြည်တို့ဒီအမေရိကန်မှာတီဗီတို့အခုလူငယ်နေရတဲ့လိုမျိုးလွတ်လွတ်လပ်လပ် freedom democracy အပြည့်ရတယ်တီဗီတို့ဆိုရင်ဘာမှပြည်မှာအဲ့လိုမျိုးမရအောင်တိုးလည်းမတိုးတက်နိုင်ဘူးအဲ့တော့တီဗီကအဲ့ဒါကိုအမပြမှာလဲပြည်တို့ဒီမှာလွတ်လွတ်လပ်နဲ့နေရသလိုဒီမိုကရေစီရကြုံမျိုးတီဗီဘာမှပြည်မှာလဲ freedom လွတ်လွတ်လပ်နဲ့ဒီမိုကရေစီရစေချင်ပါတယ်ပြီးတော့ဒီစစ်အာဏာရှင်စနစ်အောက်မှာနေတွေ့ရတော့တီးတို့ဘရောမဒီလိုမျိုးတိုးတက်မှာမဟုတ်ဘူးအဲ့တော့တီးတို့လည်းဒါဖြစ်နေရလဲတခါမကားတော့ဆိုတော့တီး next generation တွေအတွက်လုံးဝချက်မဖြစ်ချင်တော့ဘူးအရင်တိုးတက်ချင်ပါတယ်ဟုတ်
အဲ့တော့အခုဒီအလင်းရောင်အနေနဲ့ရောရှေ့ဆက်ပါးရေမြန်မာနိုင်ငံကိုပတ်ပို့ပေးနိုင်မှုအတွက်ပေါ့နော်ရှေ့ဆက်ပါးရေလောက်သွားမဲ့အစီအစဉ်တွေရှိနေလေ
ဟုတ်ကဲ့တီးတို့ကအခုဒါနိုင်ငံရေးလမ်းကြောင်းတစ်ခုလည်းသွားတာမဟုတ်ပေါ့နော်အဲ့တော့တီးတို့ကဒီကဲလို့နိုင်ငံရေးကကောင်းသွားလို့ရှင်လဲတီးတို့ကပရာစီတာအလုပ်တွေကိုတီးတို့ဆက်လက်လုပ်ဆောင်သွားမယ်ကုညီပံ့ပိုးပေးပါမယ်တစ်ဖက်စလန်းအနေပြီးတော့ဟုတ
်အဲ့တော့အခုကိုကဒီပြည်ပမှာရောက်နေတဲ့လူငယ်မျိုးသမီးတယောက်အနေနဲ့ပေါ့နော်အခုဆိုလို့ရှိရင်ဒါမြန်မာနိုင်ငံမှာဖိနှိပ်မှုမျိုးစုံကြားကနေပြီးတော့ပဲအခုအာဏာသိမ်းပြီးတဲ့နောက်လေးလာနေတာတော့ဖြစ်လာတဲ့အချိန်အထိဒါအခက်အခဲတွေအမျိုးမျိုးကြားဖိနှိပ်မှုတွေအမျိုးမျိုးကြားနေပြီးတော့မှခက်ခဲနဲ့ဟိုအသက်အန္တရာယ်တောင်မှမမှုပဲနဲ့ရုန်းကန်လှုပ်ရှားနေကြတဲ့ဒီဆေးရနာရှင်ကြဆုံကြီးလှုပ်ရှားမှုမှာပါဝင်နေကြတဲ့လူငယ်တွေရောကို့အနေနဲ့ဒီပြည်ပလူငယ်တယောက်အနေနဲ့ဘယ်လိုများအပြစ်စကားပြောချင်ပါလဲ
သူတို့ပြည်ပရောက်နေပြီနဲ့တီဗီဒီအခုကြည်တွင်းရလူငယ်တွေဒီနိုင်ငံရေးအတွက်လှုပ်ဆောင်ပေါင်းရနေတဲ့လူတွေတီးမမေ့ပါဘူးသူတို့တီးတွေအရန်လေးစားပါတယ်တီးတို့ရဒီဘက်ကနေထောက်ခံနေတီးတို့ဘာလို့လို့ဒီကနေပတ်ဖို့ကူညီပေးမှာပါတီးတို့ဒီကကြော်ကျင်တိုင်းကြော်လို့ရအောင်တီးတို့မပြောနိုင်ဘူးဘာလို့တီးတို့၆ပတ်မေးကျင်တယ်သူတို့ပေါ့နော်ထောက်ခံတယ်သူတို့ဘာလို့လို့ဒီဘက်ကနေမမေ့ပါဘူးလို့ပြောတီးပြောချင်တာသွေးမအေးွားပါနဲ့လို့ဟိုဒီဘက်ကနေရှိနေပေမဲ့လည်းတီးတို့ကလည်းဒီဘက်ကနေသွေးမအေးပါဘူးအဲ့တော့အားမလျှော့ပါနဲ့အပြင်ကမှာဒီအရာတနေချလို့ရှိရင်အလင်းထောင်ရောက်လာမှာပါလို့ပြည်ပြည်ယုံကြည်ပါရဲ့ကြည်ရင်းကြည်ပါပေါ့နော်နှစ်ဖက်ပေါင်းပြီးရောတွဲထပ်ပြီးလုံးသွားမယ်ဆိုလို့ရှိရင်ဒီစစ်အာဏာရှင်စနစ်ကိုကြောင်ရှုံးမယ်လို့ဒီအကြီးဝယုံကြည်ပါရဲ
့ဟုတ်ကဲ့ပါမတီးဝေလွင်ကျေးဇူးများကြီးတင်ပါတယ်အခုလိုချင်းချင်းပြီးတော့ထူတာပြီးတဲ့အတွက်
ဟုတ်ကဲ့ကျေးဇူးပ
မခင်ဖြူထွေးစီစဉ်တင်ဆက်တဲ့မျိုးသမီးဌာနကိုနားဆင်ကြရတာပါရှင်အခုဆက်ပြီးတော့တင်ဆက်ပေးမယ့်တူတာဆုံးလေးအမေရိကန်ခွင့်အစီအစဉ်မှာတော့အမေရိကန်ပြည်ထောင်စုမှာအာရှຫນွေဘွားအမေရိကန်တွေပေါ်တိုက်ခိုက်မှုတွေမြင်မာလာပြီးဒီလိုအခြေအနေဟာနိုင်ငံတကာကကြောင်းလာတိုက်တဲ့သူတွေပေါ်မှာလည်းရိုက်ခတ်မှုတွေရှိပါတယ်အခုခါမှာတော့ဒီလိုရာဇဝတ်မှုကျူးလွန်နေတဲ့သူတွေရဲ့ဘေးရန်ကနေအထူးကာကွယ်ဖို့အမေရိကန်လွှတ်တော်ကဥပဒေပြဋ္ဌာန်းလိုက်ပါတယ်ဒီအကြောင်းကိုအောင်ကတင်ဆက်ထားတာနားဆင်ပါရှင်
COVID-19 ကရောဂါစတင်ဖြစ်ပွားခြင်းကဆလုပ်တရုတ်နဲ့အာရှသားတွေအပေါ်အမုန်းတရားအဆွဲပြုကျူးလွန်တဲ့ရာဇဝတ်မှုဟာနိုင်ငံတော်ဝန်150ရာခိုင်နှုန်းအထိမြင့်တက်လာပါတယ်2020မတ်လကဆလုပ်အာရှသားတွေအပေါ်အမုန်းတရားအခြေခံကျူးလွန်စော်ကားတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတိုင်တန်းသတင်းပေးမှုပေါင်း6000ကျော်ရှိတယ်လို့Asian American နဲ့ Pacific ကျွန်းစုမျိုးနွယ်တွေအပေါ်ကျူးလွန်မှုတွေနဲ့ပတ်သက်ပြီးတော့စောင့်ကြည့်လေ့လာတဲ့ Stop AAPI Hate အဖွဲ့ကဆိုပါတယ်အဲဒီလိုအမုန်းတရားဆွဲပြစ်မှတ်ထားတိုက်ခိုက်ခံရသူတွေထဲမှာ American ပြည်သူမှကျောင်းလာတက်ကြတဲ့နိုင်ငံတကာကျောင်းသားတွေလည်းပါဝင်ပြီးဒီကျောင်းသားကျောင်းသူအများစုဟာအသွေးအရောင်ဆုံးရှိသူတွေဖြစ်ပါတယ် John Fake ဟာ America ကို2015ခုနှစ်မှာရောက်လာပြီးတော့ New York မြို့ Columbia တက္ကသိုလ်မှာတက်နေတာပါ
America offers the best universitiesthe most renowned ones
America မှာအကောင်းတကအကောင်းဆုံးတက္ကသိုလ်တွေရှိတာကြောင့် America ကိုသွားပြီးကျောင်းတက်မယ်ဆိုရင်ကိုရီးယားမှာမရနိုင်တဲ့အခွင့်အလမ်းကောင်းတွေကိုရမှာပါ
လူငယ်တွေနှစ်တုန်းကတော့သူဟာယထာစီနေတော့အမျိုးသမီးတစ်ယောက်ကသူ့ကိုစော်ကားပြောဆိုတာကျုံရတယ်လို့ပြောပါတယ
် I try to not say anything just look down just mind my own business
ကျောင်းစာကိုစိတ်ထဲနှစ်ထားပြီးဘာမှပြဿနာမဖြစ်အောင်ကြိုးစားနေပေမဲ့အခြေအနေကပိုဆိုးလာပါတယ်ဗဇက်ကနေပြောနေတာတွေမဟုတ်တော့ပဲကိုတိလက်ရောက်လုံးမဲ့အနေထားဖြစ်လာတာကြောင့်နောက်ဘူရာဆိုင်တဲ့အချိန်မှာယထာဘော်ကဆင်းနေခဲ့လိုက်ပါတယ
်မလာရုံကဂျော်ဂျီယာပြည်နယ်အတ္လန်တာမြို့မှာပြစ်ခတ်မှုတစ်ခုဖြစ်ပွားခဲ့ပြီးအေရှန်အမျိုးသမီး6ဦးအပါအဝင်10ဦးသေဆုံးခဲ့ပါတယ်ဒါဟာလူမျိုးရေးမုန်းတိမှုအဆွေးနဲ့ကျူးလွန်တာမဟုတ်ဘူးလို့ပြစ်ခတ်သူကပြောပေမဲ့အမေရိကန်မှာရှိတဲ့အာရှຫນွေဘွားတွေအကြားထိတ်လန့်စရာဖြစ်ခဲ့တာဟာဒီဇိုင်းပညာလေ့လာနေတဲ့ဂျက်စီကာဟာတရုတ်လူမျိုးတောင်အာဖရိကနိုင်ငံသူဖြစ်ပြီးတော့အခုလိုအခြေအနေတွေကြောင့်သူဟာအမြဲတရိထားနေထိုင်တယ်လို့ပြောပါတယ်
Are you still really safe to me?
နယူးယောက်မှာနေရတာဘာအန်ရဲမှမရှိနိုင်ဘူးလို့ထင်ခဲ့ပေမဲ့2020လောက်ကစပြီးပြောင်းလာပါတယ်။ပထမဆုံးကျွန်ရတာကလမ်းပေါ်မှာပါ။အဲဒါကြောင့်မှောင်တဲ့အချိန်အပြင်ထွက်ဖို့ကိုရှောင်ခဲ့ပါတယ်။ကို့ဘုံကလည်းအာရှသားဘုံပေါက်နေတာကြောင့်အမြဲတမ်းထားနေရပါတယ်
။ဒီကျောင်းသားကျောင်းသူတွေကတော့လူမျိုးစုံရှိကြတဲ့စာသင်ကျောင်းအဝန်းဝိုင်းမှာနေထိုင်ရတာပိုအဆင်ပြေတယ်လို့ပြောပါတယ်။ရင်းကျေးမှုပေါင်းစုံနဲ့ထိတွေ့ဆက်ဆံရတာဟာလည်းအကောင်းဆုံးသင်ခန်းစာတစ်ခုပဲလို့ဆိုပါတယ်။နယူးယောက်တက်သူကကျောင်းသားအန်ဒီမာဟိုက
It's been an amazing journey, especially when I look back.
You know, I'm a dolly nation's way by. You know, I'm a bong zong, la song jari, ni a chun, jindui ya ba. The chan ingan bong zong, la jari, zing a jindui. Through yin jimu, through a dwee chun, ni go digwin ya la chong, kabayi chong, bubi lo nare, la ba re. Kabayi wa elu lila win ya re dwee, eri ili tau, jambu ta ba re.
You know, Mare Mahupe, the chan yuri ma le tipwa ni re, di lo chin re jang.အာရှနွေဘအတင်ပြန်ရှိသူတွေအဖို့အနေထိုင်ကျက်တဲလာတယ်လို့ခန်းစားနေရကြောင်းလဲသူတို့ကပြောပါတယ်ကိုလံဘီယာတက်သူကျောင်းသားအာချစ်ချောဒရီက
You guys still go back to your country while you're in the US and
မင်းတို့ဟာလကားကောင်တွေပဲမင်းတို့တိုင်းပြည်ပြန်သွားပါဘာကြောင့်အမေရိကမှာနေနေတာလဲရှာရှာပါပါအဲ့လိုတစ်ချိန်အပြောခံရဘူးပါတယ်အဲ့ဒီလိုပြောတာကြောင့်ဘာမှမစိုးရိမ်ပေမဲ့အပြောခံရတာတော့မကောင်းပါဘူး
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုတားဆီးဖို့အိန္ဒိယမှာထွက်ကြတာကြောင့်2020ခုနှစ်အတွင်းအမုန်းတရားစွဲတိုက်ခိုက်မှုတွေဟာခုနှစ်ရာခိုင်နှုန်းရော့ကျသွားပေမဲ့အမေရိကန်မျိုးကြီး16မျိုးမှာအာရှနွေဘွားတွေအပေါ်ပြင်းထန်တာတိုက်ခိုက်မှုတွေကတော့150ရာခိုင်နှုန်းနီးပါးအထိမြင့်မားလာကြောင်းရဲတပ်ဖွဲ့ကထုတ်ပြန်တဲ့အချက်လက်တွေအရသိရပါတယ်ခင်ဗျာအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကအာရှအမေရိကန်နဲ့ပစိဖိတ်ကျွန်းစုနယ်ပွားတွေပေါ်အမုန်းတရားအခြေပြုတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့အထူးကာကွယ်ပေးမယ့်ဥပဒေကြမ်းကိုဗိုလ်တော်ဦးနေကလက်မှတ်ရေးထိုးလိုက်ပါတယ်။ဒီဥပဒေကြမ်းကိုသမ္မတဂျိုးဘိုင်ဒန်ကအတည်ပြုလက်မှတ်ရေးထိုးခဲ့ပါတယ်။အောက်လွှတ်တော်မှာဥပဒေကြမ်းအတည်ပြုဖို့မဲခွဲရမှာ364မဲ62မဲနဲ့အနိုင်ရခဲ့တာပါ။
There were 6600 incidences of anti-American.
ဒီနေ့နှစ်အတွင်းအမေရိကန်ပြည်နယ်50လုံးမှာအာရှအမေရိကန်ပစိဖိတ်ကျွန်းစုနယ်ပွား6600နီးပါးတိုက်ခိုက်ခံရကြောင်းတင်ကြားမှုတွေရှိခဲ့ပါတယ်။သူတို့ပိုင်စီးပွားရေးလုပ်ငန်းတွေဖျက်ဆီးခံရတယ်လို့လူကြီးသူမတွေပါရန်စထူးနှက်ခံရတာကြောင့်မိသားစုတွေဟာစိုးရိမ်ထိတ်လန့်နေကြပါတယ်။ဒီကတ်ယောဂါဟာနိုင်ငံရဲ့ယက်တီချက်ပေါ်စိန်ခေါ်မှုတစ်ခုဖြစ်ပါတယ်။ဒါကြောင့် Congress လွတ်တော်အနေနဲ့အမြန်ဆုံးနဲ့အထီးရောက်ဆုံးဆောင်ရွက်ခဲ့တာပါလို့ All Lord of Utah Nancy Pelosi ကပြောသွားတာပါဒီဥပဒေကြမ်းကို April လအတွင်းအထက်လွှတ်တော်မှာမဲခွဲရမှာလဲ64မဲတမဲနဲ့အနိုင်ရခဲ့တာပ
ါ We will pursue those who
ဒီဆန်ဆက်ကျင်ပြီးတော့ဒီဗန်ဇွဲနဲ့ကျူးလွန်သူတွေကိုဥပဒေကြောင်းအရအပြည့်အဝအရေးယူသွားပါမယ်အဲ့ဒီလူတွေကိုရှာဖွေပြီးတော့အရေးယူပါမယ်သက်ဆိုင်ရာဝန်ထမ်းတွေကလည်း Asian American နေနဲ့ဒီသက်ဆိုင်တဲ့ကိစ္စတွေကိုအထူးအလေးထားကင်တွယ်သွားပါလိမ့်မယ်လို့အထက်လွှတ်တော်လူများစုခေါင်းဆောင် Chuck Schumer ကပြောသွားတာပါဒါ့အပြင်ဒီဥပဒေကြမ်းဟာဒေသခံရဲဌာနအနေနဲ့စုံစမ်းစစ်ဆေးမှုတွေဆောင်ရွက်ရမှာပိုထိရောက်အောင်အကူအညီပေးသွားမှာဖြစ်ပြီးတော့တိုင်ခြားမှုတွေနဲ့ပတ်သက်ပြီးတော့လူမျိုးစွဲဆန္ဒစွဲအရာလက်လျူရှုခံရတဲ့အဖြစ်အပျက်မျိုးတွေနောက်ထပ်မရှိအောင်အထောက်အကူပြုပေးသွားမှာဖြစ်ပါတယ်ခင်ဗျာလုံငယ်ငယ်နှစ်အတွင်းအမေရိကန်ပြည်အောင်စုမှာကလီမူဖော်မှုနှုန်းအကြီးအကျယ်ကျဆင်းသွားကြောင်းအမေရိကန်ယောဂါကာကွယ်တားဆီးရေးနှင့်ထိကျုပ်ရေးဌာန CDC ရဲ့စီးရင်ကိန်းဂဏန်းတွေအရသိရပါရယ် CDC ရဲ့ကျန်းမာရေးဆိုင်ရာစစ်တမ်းပြုစုသူ Brady Hamilton ကအခုလိုပြောပါရယ
် But between 2019 and 2020
2019နဲ့2020ကြာကလီမူဖော်မှုနှုန်းရောကိုဝင်ဆောင်မိခင်ရေအတွက်ပါ400ခန့်ကျဆင်းသွားတာကတော်တော်လေးများတယ်လို့ဆိုရမှာပါ
ဒါဟာ COVID-19 ကာယရောဂါကြောင့်ဆိုပေမဲ့လည်းဒီလိုစီးပွားရေးမကောင်းတဲ့အချိန်မှာလုပ်ငန်းရှင်တွေကပေးတဲ့ကျန်းမာရေးအာမခံကလည်းအချိန်မီဆုံးရှုံးနေတာကြောင့်ပါကလေးမှုဖောက်မှုဇီးနဲ့ဆောင်းရှောက်ရတဲ့ဇီးဟာများလွန်းလာကြောင်းအထူးသဖြင့်အခုလို COVID ကာယရောဂါကာလမှာကလေးလိုချင်ပေမဲ့လည်းမိဘတွေအနေနဲ့အထူးစဉ်းစားနေရတယ်လို့ဆိုပါတယ်မိခင်လောင်းဆောင်းရှောက်ရေးတူနာပြုလည်းဖြစ်မိခင်တူလည်းဖြစ်တဲ့ Dr. Miller က
The main questions that we hear from patients isWhat am I going to be?
မိဘတွေအဓိကမေးရမေးခွန်းကအက်ထရဆောင်းချင်းအပါအဝင်ကလေးမွေးပြီးရင်ဒီမီးခွားဆေးဘယ်လောက်ပေးရမလဲဆိုတာပါ။ပြီးတော့တခြားဆေးတွေအတွက်လည်းအားလုံးဘယ်လောက်ကုန်ကြမလဲဆိုတာလည်းသူတို့ကသိကျင်ကြပါရဲ့။ကျွန်မဆိုရင်လွန်ခဲ့တဲ့နှစ်မတ်လတုန်းကတမီးတရမွေးထားတာအခုဆိုရင်14လရှိနေပါပြီ။ကုန်ကြဆေးကတော့များပါရဲ့။ဆေးရုံကြီးတွေမှာဆိုရင်စောင့်ရှောက်မှုကောင်းကောင်းပို့ရနိုင်ပေမဲ့3000နဲ့4000ကြားကုန်ကြနိုင်တဲ့အပေါ်မှာစိုးရိမ်ခဲ့ပါရဲ့။
ကလေးမျိုးပွားစီများလုံးတာကြောင့်ဆိုပေမဲ့အစိုးရကကျန်းမာရေးဆေးအကုန်ချခံပေးတဲ့ဖွံ့ဖြိုးပြီးတိုင်းပြည်တွေမှာပါအခုလိုအခြေအနေမျိုးတွေ့နေရတာပါ Wesley College ကစီးပွားရေးပါမော့ခ Phyllis Living က
There's something systematic about the development of modern economy
ဖြစ်တဲ့စီးပွားရေးဖွံ့ဖြိုးတိုးတက်လာတဲ့အနေအထားအောက်မှာကိုဝင်ဆောင်မှုဆိုတာနဲ့ပတ်သက်ပြီးအမြင်လဲပြောင်းလဲလာပါတယ်
မျိုးသမီးတွေဟာအလို့ပေါ်ပိုးအာယုံဆိုင်လာတာကြောင့်မိသားစုမှာကလေးများများရှိဖို့ဆိုတာမလွယ်တော့ပါဘူးဖွံ့ဖြိုးပြီးနိုင်ငံတွေမှာတော့ဒီလိုတွေ့တွေ့လာရတာဟာဒီအချက်ကြောင့်ဖြစ်မယ်လို့ထင်ပါတယ်
ကလေးမျိုးမှုနှုံပြောင်းလဲမှုဟာကာလကြာရှည်ကလေးကရှိရတာပါစစ်ပွဲပြီး1950ကာလအတွင်းအမေရိကန်မှာကလေးမျိုးမှုနှုံများခဲ့ပြီးတော့နိုင်ငံရေးစီးပွားရေးနဲ့ယဉ်ကျေးမှုတွေဟာလည်းဒီပေါ်ရိုက်ခတ်မှုရှိပါတယ်အခုအမေရိကရင်ဆိုင်နေရတဲ့ကလေးမျိုးမှုနှုံကြာဆင်းလာတဲ့ပြဿနာဟာလည်းရေရှည်မှာဆက်ကြုံတွေ့နိုင်ကြောင်းပညာရှင်တွေကသုံးသပ်ထားပါတယ်ခင်ဗျာ
သုဒ္ဓဆုံးလေးအမေရိကန်တခွင်အစီအစဉ်မှာရှင်ဆက်ပြီးတော့ဒေါခင်မျိုးသက်အစီအစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာကဏ္ဍအနာစင်ကြရအောင်ပ
ါဒီကဘတ်တော့မြန်မာနိုင်ငံမှာတွေ့နေရတဲ့ဆောင်းလန်းရေးဆောင်ကြီးတွေနဲ့ကျင်းဆောင်ရေးတွေမှာသုံးတဲ့ ISR အမျိုးသား drone ရင်တွေနဲ့ဒီ drone တွေနဲ့ထောင်းလမ်းမှုကိုဘယ်လိုရှောင်ရှားနိုင်လဲဆိုတာတွေကိုAmerican ID မြေပြင်ရာရှင်တူဖြစ်တဲ့ Postan Media ကိုမြင်လို့ဆက်ပြောပြပါမယ်။အကြာသေးရင်ကမန္တလေးမြို့ပေါ်တဝိုင်းမှာတွေ့နေရတဲ့ drone ရင်တွေဟာမြေပြင်ကဆန္ဒပြလှုပ်ရှားသူတွေရဲ့အနေအထားကိုသိဖို့သုံးတာဖြစ်နိုင်ကြောင်း Asia Times ကိုကိုးကားပြီး AI သတင်းမှာဖော်ပြထားသလိုမြန်မာစစ်တပ်သုံးနေတဲ့ drone တွေဟာထောက်လန်းရေးသုံးတရုတ်လိုCH3A ရဲ့ဖြစ်ကြောင်း Britain အခြေစိုက် James International Defense Review နဲ့ Washington အခြေစိုက် CSIS မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးအဖွဲ့တို့ကအတည်ပြုထားပါတယ်
။မိထီလာမှာရှိတဲ့ Shandell Laser Scan ဒီတရုတ်လုပ်တဲ့ CH3 အမျိုးသား drone တွေကိုဟိုတွေ့ရတယ်ဆိုတော့ဓာတ်ပုံနဲ့တကွာ CSIS နဲ့တို့က satellite ပုံနဲ့တို့ကပြထားပါတယ်။ဒီ drone တွေဘယ်နေရာတွေမှာအဓိကတုံးနေပြောပြပေးပါ
ဟုတ်ကဲ့အခုသူတို့လက်ရှိတရုတ်လုပ် drone ဘလိုနေရာတွေမှာသုံးလဲဆိုအခုကျွန်တော်တို့ဒီနိုင်ငံတွေမှာဖြစ်ပြနေတဲ့ debate တွေနောက်ပြီးတော့တိုင်းရင်းသားအဖွဲ့တွေအတွက်ကိုသူတို့စုံစမ်းထောက်လန်းတဲ့နေရာမှာထောက်လန်းတဲ့နေရာမှာအသုံးပြုလို့ရတာပေါ့နော
်အဓိကဒီ drone တွေကိုထောက်လန်းတဲ့နေရာမှာအဓိကသုံးနေတာပေါ့နော
်ဟုတ်ကဲ့သူတို့ထောက်လန်းတဲ့နေရာမှာပဲအဓိကသုံးတယ်တရုတ်ထုတ်ကထုတ်တဲ့ CH3 drone အမျိုးသားအခုဗမာပြည်ကလက်ရှိရယူထားတာကတော့ဟို surveillance drone ပေါ့နော်ထောက်လန်းရေး drone လို့ပဲအဲ့ဒါတော့ဒေါ်လာ4တန်းလောက်ရှိပါတယ်တစ်စီးကို3တန်းနဲ့4တန်းလောက်ရှိပါတယ်အခု surveillance drone မဟုတ်ပဲねတခြားမဆိုင်တက်ပြီးတော့ပြစ်လို့ရ drone တွေကိုလည်းသူတို့ရယူကောင်းရယူပြီးတော့သူတို့အသုံးပြုနိုင်ပါတယ်ဒါကတော့စစ်တပ်ကဆိုတော့ကျွန်တော်တို့ဘယ်လိုမှသူတို့ခံမလို့မရဘူး။ဒါပေမဲ့တရုတ်နဲ့သူတို့နဲ့ကအခုအဆင်ပြေနေတော့သူတို့မှလည်းရှိကောင်းရှိဖို့ခံမရတယ်ပေါ့နော်
။ဒီ drone တွေကိုနော်ထောက်လန်းတဲ့နေရာမှာတုံးနေဆိုတော့အခုဆိုရင်ဆန္ဒပြတဲ့လူငယ်လေးတွေထွက်ပြေးနေတာတွေရှိတယ်။ဒိတ်ကောင်းဆောင်တွေပုံအောင်နေတာတွေရှိတယ်။သူတို့တွေဒီ drone တွေရဲ့ထောက်လန်းမဲ့ဟိုရှောင်းနိုင်တိမ့်နိုင်လို့များရပါလား
။ဟုတ်ကဲ့ရပါတယ်။ surveillance drone တွေကိုရှောင်းမယ်ဆိုရင်သူတို့ကဒီတာမဲ imaging လို့ခေါ်တဲ့ဒီအပူလိုင်းကိုရှာပြီးတော့သူက scan လုပ်တာပေါ့နော် image လုပ်ပြီးတော့လူတွေတွေ့ပြီးတဲ့နေရာကိုရှာတော့အဲ့တော့ပြောမယ်ဆိုရင်တော့ကျွန်တော်တို့ခန္ဓာကိုယ်တွေကနေအပူငွေ့တွေထွက်တယ်အပူငွေ့ထွက်တာကိုကျွန်တော်တို့ကာကွယ်ပြီးတော့အဲ့လိုခြုံလို့ရတဲ့ပစ္စည်းတွေဥပမာအားဖြင့်ကျွန်တော် emergency blanket လို့ခေါ်တယ်ကျွန်တော် UN ကထုတ်တဲ့ mylar blanket လို့ခေါ်တယ်အဲ့ဒါမျိုးလေးတွေခြုံပြီးတွားမယ်ဆိုရင်ဟုတ်တချို့ဆောင်းနေပါလဲပါပါတယ်ကျွန်တော်တို့ 100% cotton မှာဒီ thermal heat protection ပါတယ်ဆောင်းနေရှိပါတယ်ဘယ်လိုကောင်းလဲဆိုတော့အလွယ်တကူနဲ့ဒီကျွန်တော်တို့ဈေးတွေပါရင်ဝယ်လို့ရပါတယ်အဲ့ဒါမျိုးတွေခြုံပြီးတော့ကာထားလို့ရပါတယ်အဓိကတော့ဟိုပြေးတဲ့အခါမှာပေါ့နော်ဟိုခန္ဓာကိုယ်ကနေဟို heat ကအရန်ထုတ်ပြီးတယ်အပူကအရန်ထုတ်ပြီးတယ်ဆိုတော့သူကအပူငွေ့မြင်များထွက်လေသူတို့ drone တွေကနေပို့ပြီးတော့ရှာနိုင်နေပြီအဲ့တော့တမန်လူတယောက်ထိုင်နေတဲ့လူတယောက်နဲ့မတူဘူးပေါ့နော်အဲ့လိုပြေးသွားပြီးတော့ပြေးနေတဲ့နေရာမှာဆိုရင်ကျွန်တော်တို့ရဲ့လူခန္ဓာကိုယ်တွေတတ္တဝါပဲပြေးခန္ဓာကိုယ်တွေကအပူငွေ့ပုံများများထွက်တယ်အဲ့တော့အဲ့ဒီဟာအဲ့လိုအပူငွေ့မထွက်အောင်လို့ကာကွယ်ပေးနိုင်တဲ့ပစ္စည်းမျိုးစားတွေသုံးပြီးတော့ကာကွယ်ပြီးတော့ဝတ်လို့ရပါတယ်နော်ဟိုကျွန်တော်တို့ thermal protection jacket တွေပါလေရှိပါတယ်မဟုတ်ဆိုမှာဟိုဈေးပေါ်ပေါ်နဲ့ရယူလို့ရပါတယ်အဲ့လိုဟာမျိုးတွေပေါ့နော်အဲ့ဒီအဓိကအလွယ်တကူဆိုရင်တော့မြန်မာပြည်အတွက်ဆိုရင်ကျွန်တော်ပြောရရင်တော့ thermal protection ပါတဲ့ဆောင်းတွေတစ်ထပ်သုံးဖို့နှစ်ထပ်ချုံပြီးတော့တွားရကောင်းတယ်အ နောက်ပြီးတော့အဲ့လိုမျိုး drone တွေလာနေပြေးနေမဲ့စာအဲ့လိုမှန်နေပါရှိရတဲ့နေရာကနေကွဲနေတာကောင်းတယ
်။ဒါကြောင့်မှန်နေရှိရတဲ့နေရာနေကွဲနေ။ဟုတ
်မှန်ဆိုရင် तू ကဟိကက तू ကအပြင်ကိုမထွက်ဘူးပေါ့နော်။ဟိကအပြင်ကိုမထွက်ဒါပေမဲ့မှန်လို့လက်နဲ့သွားကင်လို့မရဘူး။မှန်လက်နဲ့သွားကင်လိုက်ရင်တော့အဲ့မှန်မှာလူရဲ့ဟိကကြံခဲ့တယ်။တဖြည်းဖြည်းနဲ့ဟိုရောက်လာကျွန်တော်ဒီသာမန်စကန်နာနဲ့ကြည့်ရင်သေသေချာချာမြင်တွေ့နိုင်ပါလား။အဲ့ကာကွယ်တဲ့ပစ္စည်းတွေကတော့မိုင်လာဘလန်ကက်လို့ခေါ်တဲ့ UN ကနိုင်ငံတကာမှာအလိုလူပေးနေတဲ့ဒေတာမဲ့ဘလန်ကက်တွေသုံးလို့ရတယ်။အဲ့ဒါတိတိလေးပဲပေါ့ပေါ့လေးပဲဒေါ်လာတော့မပေးရပါဘူး။အဲ့ဒါမျိုးလေးတွေဝယ်ပြီးတော့သုံးပြီးတော့ကာကွယ်ထားလို့ရတယ်။မဟုတ်ရင်နှစ်ခုသုံးခုလောက်ဝယ်ထားပြီးတော့ကာကွယ်ပြီးတော့ပြေးလို့လွားလို့ရတယ်။ဒါပေမဲ့မပြေးတာလည်းကောင်းတာပေါ့နော်။အဲ့လို drone တွေပါလာတဲ့အချိန်မှာညင်ပြီးတော့ကိုကာကွယ်ရမယ့်ပစ္စည်းတွေကာကွယ်ပြီးတော့ရနေတာကောင်းတယ်ပေါ့နော်အကယ်၍ပြေးမယ်ဆိုရင်တော့မှအုပ်စုတစုလည်းမပြေးပဲနဲ့ခွဲပြေးတာအကောင်းဆုံးပဲ။ဘာလို့လဲဆိုခွဲပြေးတော့သူတို့ဟိုရှာရတာခက်တာပေါ့နော်။ drone နဲ့မဟုတ်ဘူးပေါ့ကျွန်တော်ဒီဟို computer guided missile ပါတဲ့ drone တွေကိုလည်းအဲ့လိုမျိုးပြေးတာအကောင်းဆုံးပါ။ဒါကတော့ဒီအခြေခံဟိုကာကွယ်တဲ့နည်းလေးပေါ့နော်
။ဟုတ်ကဲ့။နောက်လူရဲ့ကိုယ်ထဲကနေပြီးတော့ electromagnetic field တွေထွက်ပါတယ်။ဆိုတော့ဒီဥစ္စာကိုဒီ drone နေရာနေပြီးတော့သူတို့ဖမ်းလို့ရပါလား
ရပါလေအဲ့ဒီဟာတွေကိုကာဝယ်ဖို့အတွက်ခုနပြောတဲ့ကြီးမျိုးစားတွေတုံးရမယ် electromagnetic thermal protection ဖြစ်တဲ့ဆောင်းတွေရှိရယ် mylar blanket လိုဟာမျိုး emergency blanket လိုဟာမျိုးတွေရှိတယ်အဲ့ဒါတွေကိုတုံးလို့ရပါလေနောက်တချို့အလွယ်တကူပြောရင်တော့ထီးတွေပါရင်ပါရင်လေအဲ့ဒီထီးအမုကာတာအဲ့လိုမျိုးကာလို့ရတဲ့ဟာတွေပဲရှိပါတယ်။အမှန်တကယ်တော့အဲ့ဒီအသားဘယ်လိုခေါ်မလဲဆိုနိုင်လုံးလဲခက်ဖြစ်စင်ပဲ diamond point လေးလိုမျိုးဟာမျိုးပေါ့နော်။လူကခက်ပြော့ပြော့လေးပဲ။ဟိုကျွတ်ကျွတ်အိတ်လိုအသားတော့အဲ့လိုမျိုး။အဲ့ဒါလေးတွေရှိပါအားတွေကတော်တော်ကာကွယ်ပါလေ။တော်တော်များများတုံးနေကြပါ
။မြန်မာနိုင်ငံမှာက drone ကိုသိမရင်ပါကြသေးဘူး။အဲ့တော့ drone ပြန်လဲမပြန်ဘူး။အဲ့ဒါလေရောကိုကနေပြီးတော့မြေပြင်ကနေပြီးတော့ဒီ drone လာနေရမလားနေဘူးဆိုတော့ဘယ်လိုလုပ်သိနိုင်လဲ
drone ကိုပိုင်းရင်တော့ drone scanner တွေနဲ့ radio frequency scanner တွေနဲ့ပေါ့နော်တုံးမှရပါတယ်အခု CH drone လို့မျိုးကတော့သူတို့ကမီတာ1000အထက်မှပြန်တော့ drone တန်းလုံးနဲ့တော့ဖမ်းလို့မရဘူးပေါ့နော
်ကို Stanley ဈေးရတယ်ပြောကြားခြင်းလည်းပဲဒီသတင်းပတ်သက်သိပ္ပံနဲ့ဤတင်ရဇန်နာကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်တင်ဆောင်ကြအောင်ပါ။
တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာခန္ဓာပါရှင်။အခုဆက်ပြီးတော့တောက်ကြညရဲ့နောက်ဆုံးရသတင်းချင်းချုပ်နန်းလောင်ပြောပြပေးပါရှင
်။ဆေးအုပ်ချုပ်ရေးကောင်စီတပ်တွေကတရားလှည့်လို့ဖမ်းဆီးတာအရာဝတ်တွေနဲ့ကင်းလဲပြီးတော့လုံထုံရင်တင်းကျပ်ထားတဲ့အတွဲလမ်းမော်ထွက်ဆနာပြတာတွေလုပ်ဖို့ခက်ခဲလာပေမဲ့ခုရက်ပိုင်းအတွင်းဆနာပြစစ်ကြောင်းတချို့မှလွှင့်အားပုံများလာပါတယ်။တပေကောင်းဆောင်လူငယ်တွေကလုံထုံရင်အခြေအနေကိုကြိုတင်လေ့လာပြီးမှအချိန်တို့အတွင်းဘေကင်းကင်းတဲ့စနစ်တကျတပေပွဲဆင်နွှဲလာကြတာပါ။ရန်ကုန်မြို့နယ်တချို့မှလူငယ်တွေဥဆောင်တဲ့စစ်အာဏာရှင်ဆန့်ကျင်ရေးဆနာပြပွဲတွေလုပ်ခဲ့ပြီးနယ်မြို့တွေမှာလည်းအာဏာရှင်ဆန့်ကျင်ရေးဆနာပြလှုပ်ရှားမှုတွေပုံစံမျိုးစုံနဲ့အားကောင်းလာပါတယ်။2020ရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တဲ့အတွက် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဖျက်သိမ်းမလားမဲမတမာမှုကျူးလွန်ခဲ့သူတွေကိုအရေးယူမလားစဉ်းစားဆောင်ရွက်တော့မယ့်အကြောင်းစစ်အုပ်ချုပ်ရေးကောင်စီကဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။နိုင်ငံတော် NLD ပါတီရုံးတွေကိုဝင်ရောက်ရှာဖွေတာအဖွဲ့ဝင်တွေကိုဖမ်းဆီးအရေးယူတာတွေရှိပေမဲ့ပါတီရုံးတွေကတော့ခုချိန်ထိပြိပင်ခြင်းမရှိသေးပါဘူး။ပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲရွေးကောက်ပွဲကိုလေ့လာဆောင်ကြည့်ခဲ့တဲ့နိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့ ANFARA က2020ရွေးကောက်ပွဲဟာမြန်မာပြည်သူဆန္ဒကိုထင်ရှားတဲ့ရွေးကောက်ပွဲဖြစ်တဲ့အကြောင်းမဲမတမာမှုတွေရှိတယ်ဆိုတဲ့ဆွတ်ဆွဲချက်နဲ့အာဏာသိမ်းတာကကြိုးချောင်းခိုင်လို့မရှိဘူးလို့သူတို့ရဲ့လေလာတွေ့ချက်တွေကိုထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံရဲ့အခြေအနေတိုးတက်မှုမရှိဘူးဆိုရင်ဂျပန်နိုင်ငံအနေနဲ့မြန်မာနိုင်ငံကိုပေးနေတဲ့အကူအညီတွေကိုပြန်စဉ်းစားသွားမှာဖြစ်တယ်လို့ပုဂ္ဂလိကရည်ရွယ်မြတ်မှုတွေလည်းဖြစ်လာနိုင်ခြင်းမရှိနိုင်ဘူးလို့ဂျပန်နိုင်ငံခြားရေးဝန်ကြီးတိုရှီမီတ်ဆူမိုတဂီကဒီကနေ့မေလ23ရက်နေ့မှာပြောလိုက်ပါတယ်။ဒီလိုအခြေအနေတိုင်းဆက်ပြီးသွားနိုင်မယ်ဆိုရင်တော့ ODA လို့ခေါ်တဲ့တရားဝင်ဖွံ့ဖြိုးတိုးတက်ရေးအကူအညီတွေကိုပြန်စဉ်းစားတာသမမဟုတ်သူတို့ဘက်ကဆန္ဒရှိတယ်ဆိုရင်လည်းပုဂ္ဂလိကကော်မတီတွေအနေနဲ့မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတွေလှုပ်လာနိုင်မှာမဟုတ်ပါဘူးလို့ဂျပန်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်
။နန်းလောင်ပါရှင်။ဒ ဒီကနေ့ညအတွက်အစီအစဉ်လေးကတော့ဒီလောက်ပါပဲ။ဒီနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖက်အင်ဂျင်နီယာကတော့ Nexin လို့ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါ။ဒီညအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice